Welcome to the Voice of America in Burmese.
လာမနေ့ခင်မတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်အောက်တိုဘာ29ရက်တနင်္ဂနွေနေ့မနေ့ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီနေ့9နာရီခန့်လိုင်းတုံမီတာ2432.40ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနေ့ခင်ပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုကိုညောင်ဝင်းအောင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါဟာဗီဟာရီကိန်းမုန်တိုင်းဝင်တိုက်တာကြောင့်အမေရိကန်တက်ကဆက်ပြည်နယ်ဘက်မှာလူထုတဲ့မနဲ့တည်ဆုံးပြီးရေလွှမ်းမှုမှုလည်းစုစုရွာရွာဖြစ်နေပါတယ်။ဘောင်တော်တွေထဲမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေပေါ်တူရကီနိုင်ငံကလည်းပြစ်တင်ရှုတ်ချလိုက်ပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းမှာထင်ရှားတဲ့ဘာသာရေးကံကောင်းဆောင်ဂူရူဂျီတူကိုမဒိမ့်မှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးတဲ့နောက်လူညိုရေးတိုးမြင့်ထားပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ရှိခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသမှာရဟန်းချီတဲ့အကြမ်းဖက်သမားတွေကရဲကင်းစခန်းကိုထောက်ဝိုင်းတာမျိုးဆက်ရှိနေတာကြောင့်လုံခြုံရေးကိုသွန်မြင်ဆောင်ရွက်နေရတယ်လို့တာဝန်ရှိသူကပြောပါတယ်
။100 400ကျော်လောက်ကြားတယ်။အဲလုံခြုံရေးဘက်ကတော့ကျွန်တော်မျိုးကညာလေးကျွန်တော်ပေါ်တိုင်းအခုလုံရဲရှိပါတယ်။တိုင်းသားတွေကဘကိုးကြီးစွန့်ရတယ်လားရှိတယ်မထွက်ရဘူး။
မောင်နှောမြို့နယ်ရဲ့အရာရှိတဦးပြောတော့တာပါနောက်ပိုင်းမှာအပြည့်အစုံတင်ပြသွားမှာပါဒါအပြင်အာဆီယံအသင်းဝင်နိုင်ငံတွေနဲ့ NDI အစိုးရဆက်ဆံရေးအပေါ်ဦးအောင်ခင်ရဲ့တုံ့သက်တင်ပြချက်နဲ့အတူအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းကြားရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့တိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုတင်ဆက်သွားမှာပါခုရင်ဆုံးတော့တင်းငွေတွေနဲ့မနေ့ခင်နောက်ဆုံးသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်Texas ပြည်နယ် Rockport မြို့ကိုတောက်ကြနေညကဟာဗီဟာရီကိန်းမုန်တိုင်းဝင်တိုက်သွားပြီးတဲ့နောက်လူတယောက်တည်းမနဲ့တည်ဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဟာဗီဟာရီကိန်းမုန်တိုင်းဟာအခုတော့အပူပိုင်းမုန်တိုင်းတစ်ခုဖြစ်သွားပါပြီ။ဂုံးနှစ်ပိုင်းကမုန်တိုင်းဝင်သွားပြီးတဲ့နောက်တည်ဆုံးသူရဲ့အလောင်းကိုတွေ့ခဲ့ရတယ်လို့မြို့တော်ဝန် CJ Works ကစနစ်နဲ့လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။တည်ဆုံးသူဘယ်သူဘယ်ဝါဆိုတာသူကမပြောပေမဲ့အိမ်မီးလောင်တာနဲ့ဆက်ဆက်ပြီးတည်ဆုံးတာလို့ပြောပါတယ်။မုန်တိုင်းဟာဂုံးနှစ်ပိုင်းကိုဝင်သွားပြီးအပူပိုင်းမုန်တိုင်းအဖြစ်အဆင့်လျှော့ချလိုက်ပြီးဖြစ်ပေမဲ့လည်းနောက်ထပ်တည်ဆုံးသူတွေတွေ့လာဖို့မျှော်လင့်ထားတယ်လို့ Texas ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။ကန်ယူရာတခြားကဒေသတွေမှာအပြင်းထန်မိုးရွာနေစေဖြစ်တာမို့ဆူဆူရွာရွာရေကြီးမဲ့အရေးကအဓိကစိုးရိမ်ချက်တစ်ခုဖြစ်ရှိနေတော့မယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကစနေနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ကျွန်တော်တို့ရဲ့အကြီးမားဆုံးစိုးရိမ်ချက်က Corpus Christi မြို့ပတ်ဝန်းကျင်ဒေသတွေမှာမိုးရွာချိန်လက်မှတ် 20 ကနေ 30 အထိရွာနိုင်ခြေရှိနေတာပဲဖြစ်ပါတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။လက်ရှိမှာဂိုးဝဲမုံတိုင်းကျောက်တချို့နေရာတွေမှာမိုးရွာချိန်လက်မှတ် 20 နီးပါးရွာထားပြီးဖြစ်ပြီးကီလိုမီတာ6ဝါရှည်လျားတဲ့ Texas ကန်ယူတန်းတချို့မုံတိုင်းရွေ့သွားမယ်လို့ခန့်မှန်းထားကြပါတယ်
။စပိန်နိုင်ငံမှာ10နှစ်ကျော်အတွင်းအဆိုးဝါးဆုံးဖြစ်ပြီးလူ15ဦးသေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုကိုဆန့်ကျင်တဲ့အနေနဲ့ဘာစီလိုနာမြို့လေကောင်မှာလူပေါင်းသိန်းချီစုဝေးခဲ့ကြပါတယ်။ဩဂုတ်လ18ရက်နေ့ကဘာစီလိုနာမြို့ရဲ့ကြော်ကြားတဲ့Les Ramblers လမ်းမကြီးမှာတိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်ချက်ချင်းကူညီခဲ့ကြတဲ့အရေးပေါ်လူသမားတွေတက္ကစီဒရိုင်ဘာတွေနဲ့ရဲတပ်ဖွဲ့ဝင်တွေနဲ့တာမန်ပြည်သူတွေကခြိတဲ့ပွဲကိုဥဆောင်ကြတာပါမကြောက်ဘူးဟေးဆိုတဲ့အနဲ့ရောင်စာတန်းကြီးကိုဒေသတုံးကတ်လန်ဘာသာနဲ့ရေးသားပြီးလမ်းအပြည့်ကြီးမားတဲ့ပိုစတာကိုကန်ဆောင်ထားကြပါတယ်ဒီကြွေးကြော်သံဟာနိုင်ငံရေးအသွေးအရောင်မရွေးပြည်သူတရက်လုံးကအကြမ်းဖက်တိုက်ခိုက်မှုကိုဆန့်ကျင်ကြောင်းပြသခဲ့ကြတာဖြစ်ပါတယ်ဒီစနေနေ့ချစ်တက်ပွဲမှာစပိန်နိုင်ငံဘူအစိုးရနဲ့ဒေသန္တရအနာပိုင်တွေညှို့မှုရှိတယ်ဆိုတာကိုလည်းပြသဖို့စ조사ခဲ့ကြပါတယ်အစိုးရပိုင်းတို့ကဘူအစိုးရနဲ့ဒေသန္တရအနာပိုင်တွေဟာအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်တဲ့အချက်လက်တွေကိုအပြန်အလှန်အလုံအလောက်ဖလှယ်ခြင်းမရှိခဲ့ဘူးလို့ဝေဖန်ခံခဲ့ရပါတယ်လူထုစန့်ကျင်ရေးဆန္ဒပြပွဲတရက်မှာစပိန်ဘီယင်ဆက်တမမြောက်ဖိလစ်ပင်နဲ့ဝန်ကြီးချုပ်မာရီယာနိုတို့ဟာကက်လန်ဒေသအရာရှိတွေနဲ့အတူပထမဆုံးအကြိမ်ဖြစ်ချစ်တက်ခဲ့ကြပါတယ်စနေနေ့ချီတက်ပွဲမှာလူဒူပရိသတ်9သိန်းလောက်ပါဝင်တယ်လို့ဘာစီလိုနာရဲကပြောပါတယ်။ IS2 ကသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားတဲ့ဒီတိုက်ခိုက်မှုမှာဒဏ်ရာရသူတရားကျော်အနက်22ဦးဟာဆက်လက်ဆေးကုသမှုခံယူနေရဆဲဖြစ်ပြီးအဲ့ဒီတည်းက6ဦးကတော့စိုးရိမ်ရတဲ့အခြေအနေမှာရှိကြောင်းကျန်းမာရေးဌာနကပြောပါတယ်
။ရွှေပြောင်းနေထိုင်သူတွေကိုအီတလီနိုင်ငံသားတွေနဲ့ဒဏ်တူအင်အားခွင့်ရေးပေးဖို့စနေနေ့ကအီတလီနိုင်ငံရောမမြို့မှာဆန္ဒပြတောင်းဆိုကြတာကြောင့်အလုံးစုံရေးတင်းကျပ်ထားပါတယ်။ဆန္ဒပြကြီးတဲ့ပွဲမှာတိုင်ခင်ရောမမြို့လယ်ကရိုမန်ရှင်ပြည်မှာထောင်နှင်းကြီးတဲ့ဆန္ဒပြသူတွေစနေနေ့နေ့လယ်ပိုင်းမှာစုဝေးခဲ့ကြပါတယ်။နေရင်ကနှင်ချတာကိုရပ်ပစ်ဖို့တောင်းဆိုတဲ့စာတမ်းတွေကိုဆန္ဒပြသူများပြားကကန်ဆောင်ခဲ့ကြပါတယ်။ရောမရင်မြေလေးတစ်ခုမှာနေနေခဲ့ကြတဲ့ဒုက္ခသည်တွေကိုအီတလီရဲတပ်ဖွဲ့ကမီတာပိုက်တွေနံမတ်တုတွေသုံးဖြိုခွဲခဲ့ပြီးနှစ်ရက်အကြာမှာအခုဆန္ဒပြဝယ်လုတာပါ။ဒုက္ခသည်တွေကသူတို့နေနေခဲ့တဲ့အဆောက်အဦတွေကနေထွက်ပြေးဖို့ညွှန်ကြားတာကိုအန်တူပြီးရင်းပြင်မှာစုဝေးနေခဲ့ကြတာဖြစ်ပါတယ်။အီတလီနိုင်ငံဟာဒုက္ခသည်တွေအလုံးကြီးနဲ့ဝင်ရောက်တဲ့အခြေအနေနဲ့ရင်ဆိုင်နေရတာပါ ဒီကိစ္စဟာနိုင်ငံရေးအရငင်းခုန်ဆွေးနွေးရတဲ့ကိစ္စတစ်ခုဖြစ်လာနေပြီးအထူးသဖြင့်တော့ဒုက္ခသည်တွေနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကထိတိမ့်လှုပ်ဆောင်မှုအပေါ်အခြေတင်ငင်းခုန်တာတွေရှိနေတာပါ
ရန်နေကြီးရဲ့ဆန္ဒပြသမားတွေဟာအစ္စရေးနိုင်ငံရှိနေချုပ်အင်ရှေ့မှာစနေနေ့ကစုဝေးပြီးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုကိုအဂတိလိုက်စားမှုဆွဆွဲချက်တွေနဲ့ပြစ်ဒဏ်ချမှတ်ပေးဖို့တောင်းဆိုခဲ့ကြပါတယ်အပတ်စဉ်ပြုလုပ်နေကြဖြစ်တဲ့ဒီစုဝေးပွဲဟာနက်တန်ယာဟုအနေနဲ့မီဒီယာအကြီးအကဲတွေနိုင်ငံတကာစီးပွားရေးနဲ့ဟောလိဝုဒ်ရုပ်ရှင်လုပ်ငန်းတို့နဲ့ဥပဒေနဲ့ဆန့်ကျင်တဲ့ဆက်သွယ်မှုရှိခဲ့တယ်လို့အောက်ခြေလူသန်းသားတွေကပုံမှန်ကန့်ကွက်ပွဲဖြစ်နေပါတယ်ဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးနေတန်ယာဟုကထပ်ခါတလဲလဲညင်းခဲ့ပြီးဒါဟာသူ့အပေါ်ရန်လိုတဲ့မီဒီယာတစ်ခုရဲ့အကွက်စင်ဖန်တီးမှုသာဖြစ်တယ်လို့ဆိုပါတယ်ဒီအရှုပ်တော်ပုံဟာအတွန့်ရှည်ကြပြီးဖြစ်တဲ့သူ့ရဲ့အုတ်ချုပ်ရေးအာဏာကိုချင်းချောက်ချင်းမရှိသေးပေမဲ့သူ့အပေါ်လူထုထောက်ခံမှုကတော့ကြာဆင်းလာနေပါတယ်စနေညစနပြပွဲမတိုင်ခင်တပတ်ကတော့ဒီစနပြပွဲစီစဉ်သူနာမည်ကြီးခေါင်းဆောင်နှစ်ဦးကိုဖမ်းဆီးခဲ့ပါတယ်လူ900ထက်မပိုတဲ့ဒီဆန္ဒပြပွဲဆက်လုပ်နိုင်တယ်လို့အစ္စရေးတရားရုံးချုပ်ကစီးကန့်ချက်သတ်မှတ်ထားပါတယ်။စနေနေ့ဆန္ဒပြပွဲမှာတော့လူ2000ခန့်ရှိပြီးလူနေရက်ကွက်အတွင်းအတန်းချက်ဆက်သုံးတာသတ်မှတ်နေရာထက်ကျော်ပြီးဆန္ဒပြသမားတွေတွားရောက်ခဲ့ကြတယ်လို့ရဲတွေကဆိုပါတယ်။တာမန်ဝန်ကြီးတွေနဲ့မြို့တော်ဝန်တွေဟာဘူဟုတရားရုံးရဲ့စီရင်ချက်အရပြစ်မှုထင်ရှားရင်ယာဒူးကနှုတ်ထွက်ရမှာဖြစ်ပေမဲ့ဝန်ကြီးချုပ်ကတော့ပါလီမန်ကသာဖယ်ရှားခွင့်ရှိပါတယ်ခင်ဗျာ။
အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6715နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေတနင်္ဂနွေမနေ့ဖက်သတင်းများကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေကိုအကြမ်းဖက်နီလန်းတွေနဲ့ဖြည့်ရှင်းလို့မရနိုင်ဘူးလို့တူရကီနိုင်ငံကပြောပြီးကြာသပတေးညပိုင်းမှာဆက်ဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုပြစ်တင်ရှုတ်ချလိုက်ပါတယ်။တူရကီနိုင်ငံကြားရေးဌာနရဲ့စနေနေ့ထုတ်ပြန်ချက်တစ်ခုထဲမှာအဲ့လိုပြစ်တင်ရှုတ်ချထားတာပါ။တိုက်ခိုက်မှုတွေကြောင့်အစိုးရနဲ့အကြောင်းနဲ့နောက်ထပ်လူသားပေးဒုက္ခဆိုင်ရာအကြက်တဲစီဥတီသွားစီနိုင်တဲ့တင်းမာမှုတွေပိုတိုးလာစေမဲ့လူရမျိုးတွေကိုရှောင်ရှားဖို့လည်းမြန်မာအစိုးရကိုတိုက်တွန်းထားပါတယ်။ကုလသမဂ္ဂဒွေးမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်ဆိုင်ရာအကြံပေးကော်မရှင်ရဲ့အစီရင်ခံစာထုတ်ပြန်တဲ့အချိန်မှာအခုလိုတိုက်ခိုက်မှုတွေဖြစ်လာတဲ့အပေါ်ဝန်ထမ်းမိတဲ့အကြောင်းလဲတူရကီနိုင်ငံကြားရေးဌာနကပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းအမေရိကန်ပြည်တွေနဲ့ကုလသမဂ္ဂတို့ကပြစ်တင်ရှုတ်ချထားကြပါတယ်။လက်ရှိအချိန်ထိတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေတည်ငြိမ်မှုမရှိသေးပဲဒေသခံတွေကြားစိုးရိမ်ထိတ်လန့်နေကြဆဲပါ။တိုက်ခိုက်မှုတွေကြောင့်စစ်သားတအူရတပ်ဖွဲ့ဝင်10ဦးလူဝင်မှုကြီးကြပ်ရေးအရာရှိတအူစုစုပေါင်း12ဦးသေဆုံးပြီးအကြမ်းဖက်သမား89ဦးသေဆုံးပြီးတော့15ဦးဒဏ်ရာရတယ်လို့ဆိုရဘက်ကသတင်းထုတ်ပြန်ထားပါတယ်။အကြမ်းဖက်သမား2ဦးကိုအရှင်ဖမ်းမိတယ်လို့လည်းသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။အိန္ဒိယနိုင်ငံမြောက်ပိုင်းမှာဘာသာရေးဂိုင်းကောင်းဆောင်ဂူတူဂျီတူကသူ့ကိုကြီးညိုသူအမျိုးသမီး2ဦးကိုအာရမပြုကျင့်မှုနဲ့တရားရုံးကပြစ်မှုထင်ရှားကြောင်းစီရင်လိုက်ပြီးတဲ့နောက်မှာအဓိကယုံတွေဖြစ်ခဲ့ပြီးသေဆုံးသူ36ဦးအထိရှိသွားပြီလို့ရဲတွေကပြောပါတယ်။အိန္ဒိယမြောက်ပိုင်းမှာဒီအကြမ်းဖက်ကန့်ကွက်မှုတွေကြောင့်ဒဏ်ရာရသူပေါင်း290နီးပါးရှိပြီဖြစ်ကြောင်းဟာရီယာနာပြည်နယ်ရဲချုပ်ကပြောပါတယ်လူအုပ်စုကြီးကအစိုးရအဆောက်အုံတွေနဲ့အစိုးရမော်တော်ယာဉ်တွေကိုဖျက်ဆီးပြီးရဲစခန်းတွေနဲ့ရုတ်တံသတင်းသမားတွေကိုတိုက်ခိုက်ခဲ့ကြပါတယ်ရဲတပ်ဖွဲ့ဝင်တွေကမျက်ရည်ယိုပုံးနဲ့မိသားပတ်တွေတုံးပြီးလူစုခွဲခဲ့ပါတယ်နောက်ဆုံးမှာမိုးပေါ်ထောင်ပြီး6လန့်ပစ်ခဲ့ရပါတယ်ဂူရူကြီးကိုထောက်ခံသူထောင်ထဲချီတဲ့လူအုပ်ကြီးကိုလူစုခွဲပြီးအိမ်ပြန်ကြဖို့မြစ်တံရက်ခံထားပါတယ်ဒီဂူရူကြီးရဲ့ဂိုင်းဟာအဖွဲ့ဝင်တန်း50လောက်ရှိပြီးတသက်လွတ်စားသုံးဖို့နဲ့မူရည်စေဝါဆန့်ကျင်ရေးအတွက်လှုပ်ရှားနေတဲ့ဂိုင်းလည်းဖြစ်ပါတယ်။ဂူရူကြီးရဲ့ဌာနချုပ်တရှိရာစီယာစာမြို့မှာရဲရာနဲ့ချီတဲ့ရဲတပ်ဖွဲ့ဝင်တွေချလာပြီးညမထွက်ရအမိန့်လည်းထုတ်ပြန်ထားပါတယ်
။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဟွန်ကစစ်ဖက်တာဝန်ရှိသူတွေနဲ့တွေ့ဆုံတာစီရေးလေးကျင်ကတခုဖြစ်ပုံရတဲ့နေရာမှာစစ်သားတွေကိုစစ်ဆေးနေတာစတဲ့ရုပ်ပုံတွေကိုနိုင်ငံပိုင်ရုပ်သံတင်ဌာနကနေထုတ်လွှင့်ပြသပါတယ်။စီရေးလေးကျင်တာဖြစ်ပုံရတဲ့မြင်ကွင်းကိုပြစ်မှတ်ချေမှုန်းရေးတိုင်ပွဲဆိုပြီးသတင်းကြေညာသူကတုံတုံပြောဆိုသွားပါတယ်။ကွယ်လွန်သူခေါင်းဆောင်ဟောင်းကင်ဂျွန်အီရဲ့စစ်တပ်ဦးစားပေးတော်လှန်ရေးခေါင်းဆောင်မှု58နှစ်ပြည့်အထိမ်းအမှတ်ဂုဏ်ပြုတဲ့အနေနဲ့စီးရဲလေးကျင်ကန်းလုပ်တာဖြစ်တဲ့အကြောင်း KRD နိုင်ငံပိုင်ရုပ်သံဌာနကပြောပါတယ်။အဲ့ဒီအချိန်ဟာမြောက်ကိုရီးယားရဲ့စစ်ဖက်ဦးစားပေးမှုဝါဒစပြီးအကောင့်ထည့်ပေါ်ခဲ့တဲ့အချိန်မှာမြောက်ကိုရီးယားကဒုံးကျည်အများပြားကိုပင်လယ်ထဲပြစ်လွတ်ခဲ့တဲ့တနေ့ထဲမှာပဲအခုတပ်ပုံတွေကိုထုတ်ပြန်တာပါ။ အစောပိုင်းမှာတော့တာတိုပြည်ဒုံးကျည်30နဲ့ကပထမတစ်စင်းနဲ့တတိယတစ်စင်းတို့ဟာပြန်တန်းနေချိန်တွင်ပြတ်ကျသွားတယ်လို့အမေရိကန်ပစိဖစ်စစ်ဌာနချုပ်ကပြောခဲ့ပါတယ်။ဒါပေမဲ့အဲ့ဒါကိုနောက်ပိုင်းမှာပြန်ပြင်ပြီးဒုံးကျည်တွေဟာ155မိုင်လောက်ထိပြန်တန်းခဲ့တယ်လို့ပြောင်းပြောခဲ့ပါတယ်။ဒုတိယဒုံးကျည်ဟာပြစ်လွတ်ချိန်မှာပဲချက်ချင်းပေါက်ကွဲသွားပုံရတယ်လို့ဆိုပြီးဒုံးကျည်တစ်စင်းမှာအမေရိကန်ပိုင်ဂွမ်ကျွန်းအတွက်ချင်းချောက်မှုမဖြစ်ခဲ့ပါဘူးလို့ပြောပါတယ်
။ရုရှားနိုင်ငံမော်စကိုမြို့တော်မှာစနေနေ့တုန်းကရာနဲ့ချီတဲ့လူအုပ်ကြီးတွေလမ်းပေါ်ထွက်ဆူဝေးပြီးမြို့အာဏာပိုင်တွေရဲ့ခွင့်ပြုချက်အရအင်တာနက်လွတ်လပ်ခွင့်ကိုတောင်းဆိုခဲ့ကြပါတယ်။လူမှုအတိုင်းအဝိုင်းမျိုးစုံပါဝင်တဲ့ဆန္ဒပြသူတွေဟာအစိုးရဆန့်ကျင်ရေးပိုစတာတွေကင်ဆောင်ပြီးရုရှားနိုင်ငံဆက်သွယ်ရေးအရာရှိချုပ်နဲ့online sensor ဖြတ်တောက်မှုတို့ကိုဆန့်ကျင်ကြွေးကြော်ခဲ့ကြပါတယ်။ဆန္ဒပြသူ19ဦးထိန်းသိမ်းခြင်းခံခဲ့ရတယ်လို့ဒေသခံမီဒီယာတွေကရေးသားဖော်ပြနေကြပါတယ်ခင်ဗျာ
။ဒီနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုချကျော်သိန်းနဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နာဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးသွားပါမယ်။ရှိခိုင်ပြည်နယ်မြောက်ပိုင်းမောင်သောဒေသမှာရာနဲ့ချီတဲ့အကြမ်းဖက်သမားတွေကရဲကင်းစခန်းကိုထောက်ဝိုင်းတာမျိုးဆက်ရှိနေတာကြောင့်လုံခြုံရေးကိုတိုးမြင့်ဆောင်ရွက်နေရတယ်လို့မြို့နယ်ရဲအရာရှိတဦးကပြောပါတယ်။မောင်သောမြို့ပေါ်နဲ့စင်ကြေဖုံးတဝိုက်မှာစာတင်ကြောင်းတွေပိတ်ထားလိုက်ရပြီးတော့ဈေးဆိုင်အတော်များများပိတ်ထားရတာကြောင့်လာမယ့်ရက်ပိုင်းအတွင်းအစာရေစာအတွက်စိုးရိမ်နေကြပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းစုံစမ်းထားတဲ့ကိုညာဝင်းအောင်ကပြောပြထားပါတယ်ရှင်။
မောင်နှံမြို့နယ်မြင်းလွတ်မြို့မှာဩဂုတ်26ရက်မနေ့9နိုင်လောက်ကဒေသခံမွတ်စလင်တွေသူတို့အိမ်တွေကိုသူတို့မီးရှို့ကြတာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေကနေမြေစိုးမိုးရေးတွားရောက်လွတ်ဆောင်စဉ်မှာဘင်္ဂလီအကြမ်းဖက်သမား150လောက်ကဓားတွေကန်ဆောင်ပြီးဝိုင်းဝန်းပိတ်ဆို့တဲ့အတွက်ပြစ်ခတ်ရှင်းလင်းခဲ့ရကြောင်းတပ်မတော်ကောက်ွယ်ဦးစည်းချုပ်ယုံရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြပါတယ်တမရုံနဲ့ရဲတပ်ဖွဲ့ကတည်ငြိမ်အေးချမ်းရေးဆောင်ရွက်နေတဲ့ဆိုပေမဲ့မောင်နှံဘူးစည်းတောင်ရသေးတောင်ဒေသတွေမှာခုချိန်ထိအခြေအနေတွေမငြိမ်သက်သေးပါဘူးစနေနေ့မနေ့ပိုင်းတုန်းကမောင်နှောမြို့နယ်မြို့တကြီးရွာမှာအစွန်းရောက်အကြမ်းဖက်သမားတွေကချောင်းမြောင်းပစ်ခတ်တာဖောက်ခွဲတိုက်ခိုက်တာတွေရှိသလိုကျွန်းပေါက်ပြုစုချောင်းဝရဲကင်းကိုလည်းအကြမ်းဖက်အင်အား300ထက်မနည်းကလာဝိုင်းတာတွေရှိခဲ့တယ်လို့မောင်နှောမြို့နယ်ရဲအရာရှိကြီးတဦးက VOA ကိုပြောပါတယ
်ကိုဘက်မှာမြို့တကြီးပေါ့နော်အဲ့မှာပဲမြို့တကြီးဘက်မှာတော့ဒီတမန်ရှိခွေကိုအကြမ်းဖက်တွေကပစ်တယ်ဆိုတဲ့အရင်ပေါ့နော်ရဲဘောင်းဘုံတောင်လေးလို့ကြားတယ်ဒီဘက်မှာမောင်လီရောတရက်ကင်းကိုသူတို့လာဝိုင်းနေကျွန်းပေါင်းပြည်စုဆိုတဲ့နေရာတောင်စခန်းကိုမနေ့မနေ့စလိုက်ကစစ်ဘက်တွေကဝိုင်းနေလို့ပြရတယ်400ကျော်လို့ကြားတယ်ဟိုအဲလေကျွေးပိုင်းနေရာတော့ကျွန်တော်မြို့ကညာလေးကျွန်တော်တို့ကိုယ်တိုင်အခုလုံးလေးရှိပါတယ
်အကြမ်းဖက်သမားတွေရဲ့လန်ဒရာမိုင်းထောင်တိုက်ခိုက်မှုတွေကြောင့်ဒေသခံတွေစိုးရိမ်စိတ်ပိုတိုးနေပြီးနိစရာလုံးညုံတဲ့နေရာတွေကိုပြောင်းရွှေ့ခိုးလုံနေကြတယ်လို့ပြည်ခံမျိုးပါတီမောင်နှောမျိုးနယ်လွှတ်တော်မှဦးထွန်းလှစိန်ကပြောပါတယ
်လက်မှာမိုက်ထောက်လို့ပါတယ်ရှိတယ်သူတရားတွေပါပေါ့နောက်ကျွန်တော်တို့ဒီလက်နဲ့ပါလဲထောက်တယ်အဓိကတော့ရတာတော့တော်လေးတော်တာတော့မရှိဘူးကဒီနေရာမှာနမတဲ့တကာကားတို့ရေးတိုင်းတို့ကားတို့ဆိုတော့သူကိုွေးတာအင်းလူရင်းဆိုရင်စကတော့သူတို့ဒါပါတယ်တမက်တယ်လည်းပါလာတယ်အဆူလေးများတယ်ဆိုတော့ဒီဟိုတလောလုံးကလည်းသူတို့တက်လို့ရှိရင်တော့ဒီညာရတတတက်ကမအကုန်လုံးဖုတ်တက်ပြလိုက်တယ်ဆိုတော့ဆင်းတယ်ဘောလုံးသူတို့အသက်အနေရှိရပေါ့ဆိုတော့လစ်ကျရအန်ဒီကင်းနေနေလာရှိက
ြအခုလိုရက်ဆက်အကျန်းဖက်တိုက်ခိုက်မှုတွေကြောင့်မောင်နှောမျိုးမှာဈေးနဲ့ကြောင်းတွေပိတ်ထားရတယ်လို့မောင်နှောမျိုးနဲ့ရဲအရာရှိကပြောပါတယ
်လက်ရှိနေတာဘောလုံးဈေးဆိုင်ကလည်းတိုင်းသားတွေရောဒီတွေရဲ့ဆိုင်တွေရောမဖွင့်ကြဘူးဟိုကမလဲပိုင်းဈေးတရှင်လောက်ပဲအများကြီးဝေကြတာပေါ့အဲဒီမှာလေကျွန်တော်လူဆွဲရှိပါတယ်ဒီမှာလေးလေးပက်ကင်းနဲ့လုပ်ပေးဟိုဖြစ်စဉ်ဖြစ်ပေါ်တဲ့ရကနေပြီးတော့လောဆယ်တော့ရှိရလေးနဲ့စားတော့ရဟိုရရှိကြတော့ဟိုခက်ခဲလို့ရှိလာနေတဲ့ရိုးကျော်ယူစားတယ်သတင်းကြောင်းတွေကတော့မြို့တော်အကြောင်းတွေမဖွင့်ဘူးလေမလေးဈေးဆိုရင်ဖွင့်မထင်ပါဘူ
းမောင်းတော့မှအခြေအနေတွေဒီအတိုင်းဆက်ဖြစ်နေရင်လာမယ့်သတင်းပတ်အတွင်းအစာရေစာပြတ်တော့မှာကိုစိုးရင်ရကြောင်းဦးထွန်းလှစိန်ကပြောပါတယ်
ကျွန်တော်လည်းအခုကတော့ကုန်6ပြည်လောက်တော့စားနေကုန်စိတ်မရှိတော့ဘူးကုန်စိတ်ဆိုတော့ဟိုက9လို့တော့တခြားဟိုပေါ့ဒီအမင်းမျိုးတော့ပါတော့မရှိတော့ကုန်ကြောက်ဆိုတော့ကျဲဦးနဲ့ဒီစားတယ်ဟိုအဲ့ဒါလောက်ပဲရှိတယ်ရှင်းလာမယ့်3လရဆိုတော့ကျွန်တော်တည်းလည်းလည်းအထက်ကျက်ရှိလာကျွန်တော်တို့ကတော့နည်းနည်းဆက်သွယ်ရတဲ့ခါမှတော့ဒီလိုမှတော့ဟိုရေကတ်ဆန်နေရှိတော့ပါတော့ဈေးတွေရှိတယ် ဒီကနေ့ကနေသလားစားနေကပြေးဖို့တလူသားတွေဥစ္စာလို့ရှိတယ်ပြင်ဆင်ရတယ်ဒီကနေ့
ရကန်မြောက်ပိုင်းဒေသကအစွန်းရောက်အကျန်းဖက်သမားတွေဟာနေမြေသိမ့်ပိုက်လို့တဲ့ဆန္ဒနဲ့ဒီလိုတိုက်ခိုက်မှုတွေလှုပ်လာတာဖြစ်တယ်လို့မောင်နှမမြို့နယ်ရဲအယားရှိကြီးကပြောပါတယ
်အဲ့လိုအရှင်နဲ့တပင်ထဲမှာအစီမံချပြီးတော့မှလှုပ်တာကနေမြေတခုလုံးသိမ့်လို့လှုပ်တာပဲ
ဆရာတို့သတင်းကြိုရပါသလား
အဲသတင်းတွေကြိုချရတယ်မရဘူးချရတယ်ရတယ်ဘာမှမရလို့ဆိုသူတို့ဘာကဘာသာရေးနဲ့ပတ်သက်လို့သူတို့တစိမ့်တဲ့တင်ကျင်လို့ဆိုမရမရဘူးချရတယ်လည်းဥပဒေရတယ်မရတာများ
ဒီအခုအကျန်းဖက်တက်ခိုက်မှုကဒီဒေသခံဘင်္ဂလီတွေကလုတာလားဒါမှမဟုတ်ရင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေတရားမဝင်ဝင်ရောက်လာတဲ့လူတွေကတိုက်တာလ
ားဒေသခံဆိုတာကဒီမြေပူရဲ့ကောင်းလေးရှိတယ်ဒီကောင်းလေးအပြစ်နဲ့ဟိုရဲစုံတစ်ခုခုနဲ့ဒီကထွက်ပြေးမလာတော့ဘူးအဲ့မှာပဲအဲ့ဘက်နေငါသက်ခံလို့ရုတ်ပြန်လာတယ်အဲ့လိုမျိုးပေါ့ရှောင်းတင်းနေပြီးတော့တစ်ခါလည်းငါတို့ပြန်တက်တယ်တော်လည်းငါဒီလိုသူကဒီပုဂ္ဂိုလ်ရဲ့ပါရဲလို့ပြရတယ်။သူကအဲ့မှာဗီရန်နီဂျာရောအဲ့လိုမျိုးသူတို့ပုဂ္ဂိုလ်ပါရဲလို့ပြောပြရတယ
်။ဒီအကျန်းဖက်တိုက်ခိုက်မှုဖြစ်စဉ်ဖြစ်လာတော့တမတော်ကနေပြီးတော့ဟိုအင်အားတွေတက်ပြီးတော့တိုးချလာမယ်အနေထားရှိပါလား
။အဲ့ဒါတော့ကြားတော့ကြားတယ်ကျွန်တော်လည်းတော့ကြားတော့ကြားတ
ယ်။ဟုတ်ကဲ့။
ကျွန်တော်ရှေ့ကိုလှင်းကင်းတစ်ခုပတ်လောက်ဝင
်။ဟုတ်ကဲ့။ဩဂုတ်လ25ရက်ညပိုင်းတုန်းကလည်းရသေးတော်မျိုးနဲ့အထက်နန်းရအုပ်စုစင်အိုးကြီးရွာတဲကိုဘင်္ဂလီအကျန်းဖက်သမားအင်အား900လောက်ဝင်ရောက်ဖို့စ조사ခဲ့တာကြောင့်ကြီးရွာသားတွေနဲ့လုံညုံရေးတပ်ဖွဲ့ဝင်တွေကပြန်လည်ခုခံခဲ့ပြီးလက်ရှိမှာတပ်မတော်စစ်ကြောင်းတစ်ခုတွားရောက်ပြီးလုံညုံရေးဆောင်ရွက်ပေးနေကြောင်းတပ်မတော်ကာကွယ်ဦးစည်းချုပ်ယုံကသတင်းထုတ်ပြန်ထားပါရခင်ဗျာ
ကိုညာဝင်းအောင်တင်ပြတော်ရပါရှင်အခုတော့သတင်းသုံးသပ်ချက်ကိုတင်ဆက်ပါမယ်ဒီတစ်ပတ်မှာတော့အာဆီယံအသင်းဝင်နိုင်ငံတွေနဲ့ NLD အစိုးရဆက်ဆံရေးကိုဦးအောင်ခင်းကသုံးသပ်ပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ပြချားပါရရှင်
အာဆီယံဟောကိုစားပြုပြီးအပြည်ဆိုင်ရာအရေးမှာဥဆောင်ပါဝင်ဖို့ဒေါ်ဆန်းစုကြည်ကိုစင်ကာပူဝန်ကြီးချုပ်ကမနစ်ကမေတ္တာရက်ခံမှုပါတယ် NLD အစိုးရဖွဲ့စည်းပြီးနှစ်လအကြာမြန်မာပြည်ကိုလာလေရင်ပန်ကြွားသွားတာဖြစ်လို့ NLD အဖွဲ့ချုပ်ကိုထောက်ခံသူတွေအတွက်စိတ်ကြည်နူးစရာဖြစ်ရပါတယ်နောက်တော့မကြပါဘူးလောနိုင်ငံဗျန်ရှင်းမြို့တော်မှာကျင်းပတဲ့အာဆီယံဖိုရမ်မှာဒေါ်ဆန်းစုကြည်ကရာသက်ပါအာဆီယံစုချင်းမြန်ပြန်ပါတယ်မလေးရှားအခြေစိုက် Asian Strategy and Leadership Institute ဆိုတဲ့ပုဂ္ဂလိကအဖွဲ့ကချင်းမြန်တာဖြစ်ပါတယ်ဒေါ်ဆန်းစုကြည်နဲ့အတူရာသက်ပါအာဆီယံစုချင်းမြန်ခံရသူကတော့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့မလေးရှားဒုဝန်ကြီးချုပ်ဖြစ်ပါတယ်ဒေါ်စုကိုစားဝန်ကြီးဒေါက်တာတပ်မြင့်ကစုကိုလက်ခံရယူပါတယ်လူ့ခွင့်ရေးနဲ့ဒီမိုကရေစီအရေးမှာအစင်းအလာကြီးမားတဲ့ဒေါ်စုကိုအာဆီယံခေါင်းဆောင်လုပ်ဖို့စင်ကာပူဝန်ကြီးချုပ်ကပြောကြားပြီးမကြာမီမှာအာနာရှင်ဟွန်ဆန်နဲ့မတင်ရှားတဲ့မလေးရှားဒုဝန်ကြီးချုပ်နဲ့အတူရာသက်ပါအာဆီယံစုချင်းမြင့်နဲ့မလေးရှားပုဂ္ဂလိကအဖွဲ့ရဲ့အပြုအမူကိုမကျေနပ်သူတွေလည်းရှိပါတယ
်အာဆီယံအတွက်ဘာမှမလုပ်ရသေးခင်မှာရာသက်ပန်စုချင်းမြင့်ခံရတာဟာပြည်သူအစိုးရကိုထောက်ခံကြိုဆိုပြီးစစ်အာဏာရှင်စနစ်တည်ဆိုးရှိတာကိုဆန့်ကျင်တဲ့သဘောလေးဖြစ်နိုင်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်အာဆီယံအသင်းထဲရောက်သွားရင်အာဆီယံပုံစံအတိုင်းအစည်းအဝေးပေါင်းထောင်ချီပြီးကျင်းပနေရတာနဲ့အချိန်ကုန်တာများပါတယ်။ပြည်တွင်းရေးမှာမဆွတ်ဖက်ရေးဆိုတဲ့မူအရာကိုမကြိုက်တဲ့ကိစ္စကိုဘေးဖယ်ထားတာဟာအာဆီယံဒလိဖြစ်ပါတယ်။မလေးရှားနဲ့အင်ဒိုနီးရှားကအာဆီယံအရေးလို့ယူဆထားတဲ့ရခိုင်ရိုဟင်ဂျာပြည်ထနာတော်အာဆီယံထိပ်သီးစည်းဝေးပွဲမှာခေါင်းထောင်နိုင်တာမဟုတ်ပါဘူးအာဆီယံဝန်ကြီးများအစည်းအဝေးမှာအားလုံးသဘောတူမှဆုံးဖြတ်နိုင်တာမို့ဥက္ကဋ္ဌအခမ်းကဏ္ဍဟာအရေးကြီးပါတယ်အာဆီယံဥက္ကဋ္ဌရဲ့အစီအစဉ်လုပ်ပိုင်ခွင့်ကိုစာရေးပြီးဖော်ပြတာမဟုတ်လို့ဦးသိန်းစိန်အစိုးရဟာရိုဟင်ဂျာကိစ္စကိုဘေးဖယ်ထားနိုင်ခဲ့ပါတယ်
ဒေါ်စုနိုင်ငံသားရဲ့ဝန်ကြီးဖြစ်လာတော့အာဆီယံနိုင်ငံတွေဝိုင်းဝန်းတိုက်တွန်းလို့ဒီဇင်ဘာ19ရက်နေ့မှာအစည်းအဝေးကျင်းပဖို့သဘောတူပါလေ။ရန်ကုန်မှာကျင်းပတဲ့အာဆီယံနိုင်ငံသားရဲ့ဝန်ကြီးများအလွတ်ဆွေးနွေးပွဲမှာရခိုင်ပြည်နယ်အခြေအနေကိုဒေါ်စုကရှင်းပြပါတယ်။မြန်မာအစိုးရလုပ်ပုံကိုင်ပုံဟာနေခွေးကြောင့်မလေးရှားဝန်ကြီးကဝေဖန်ပြီးတိကျလွတ်လပ်တဲ့ကျွမ်းကျင်သူအဖွဲ့ကိုစုံစမ်းစစ်ဆေးခိုင်းဖို့အကြံပေးပါတယ်။ဒေါ်စုကလည်းရလကောင်ရဖို့အတွက်အချိန်ယူရာကြောင့်ဖြစ်ပါလေနောက်တော့စားသုံးကုန်ပစ္စည်းတင်ဆောင်တဲ့မလေးရှားထောက်ပံ့ရေးသင်္ဘောကိုလာခွင့်ပြုပါတယ်မလေးရှားထောက်ပံ့ရေးပစ္စည်းကို မြန်မာဘက်မှာရောဘင်္ဂလားဒေ့ရှ်ဘက်မှာရောဖြန့်ဝေပါတယ
်ရခိုင်ပြည်နာဟာဗမာစစ်အစိုးရခေတ်မှာပုံစံအမျိုးမျိုးနဲ့ပေါ်ပေါက်ခဲ့ပေမဲ့အာဆီယံအသင်းဟာဝေဖန်ရှုတ်ချတာမျိုးမလုပ်ခဲ့ပါဘူးအခုမှမလေးရှားဝန်ကြီးချုပ်ကရေးကြီးခွင့်ကျဲလှုပ်လာလို့အလို့သဘောနဲ့ဆွေးနွေးလာတာဖြစ်ပါတယ်ပြဿနာကင်တွင်မှာစစ်အစိုးရလက်ထက်ကတည်းကပုံမူပျော်ပြောင်းလာပေမဲ့အနှစ်သာရကတော့အတူတူဖြစ်ပါတယ်နိုင်ငံရေးပထဝီမပြောင်းသလိုနိုင်ငံခြားရေးလှမ်းစဉ်လည်းမပြောင်းနိုင်တဲ့သဘောဖြစ်ပါတယ်လွန်ခဲ့တဲ့ဧပြီလဖိလစ်ပိုင်နိုင်ငံမနီလာမှာကျင်းပတဲ့အာဆီယံထိပ်သီးညီလာခံမှာလည်းဒေါ်စုဟာအင်ဒိုနီးရှားသမ္မတနဲ့အလွတ်တွေ့ဆုံပြီးရခိုင်ရိုဟင်ဂျာကိစ္စကိုနိုင်ယူဝက်လောက်ဆွေးနွေးကြောင်းသိရပါတယ်။မြန်မာအစိုးရဟာဒီကိစ္စကိုစိုက်လိုက်မှတ်တပ်ဆောင်ရွက်နေကြောင်းဒေါ်စုရှင်းပြတယ်လို့သိရပါတယ်
။အေပီလာနောက်ပိုင်းကျင်းပတဲ့မနီလာအာဆီယံထိပ်သီးညီလာခံမှာရခိုင်ရိုဟင်ဂျာပြဿနာကွဲပြောက်နေပြန်တာတွေ့ရပါတယ်။ညီလာခံအပြစ်ထုတ်ပြန်တဲ့အာဆီယံဥက္ကဋ္ဌရဲ့25မျက်နှာကြေညာချက်မှာဒေသဆိုင်ရာပြဿနာများကိုဖော်ပြပြီးမြခိုင်ပြည်နယ်ရိုဟင်ဂျာကိစ္စကိုတော့ချန်လှပ်ထားပါတယ်ရိုဟင်ဂျာကိစ္စကိုဒေသဆိုင်ရာပြဿနာအဖြစ်မလေးရှားနဲ့အင်ဒိုနီးရှားကယူဆကြပြီးမြအာဆီယံထိပ်သီးညီလာခံကအတိအမှန်မပြည့်တဲ့သဘောဖြစ်နေပါတယ်ဒါကြောင့်အာဆီယံနိုင်ငံတွေမှာလူ့အခွင့်အရေးစိတ်သုံးနေပြီလို့ Human Rights Watch ကဆိုပါတယ်မြခိုင်ပြဿနာမှာကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်ရဟီးဒီနဲ့ NLD အစိုးရတို့သဘောထားကွဲလွဲနေပါတယ်အရင်အစိုးရဟောင်းတုံးသွားတဲ့နီးဗျူဟာတွေကိုပဲ NLD အစိုးရကဆက်သုံးနေလို့စိတ်ပြက်မိတယ်လို့ရဟင်းလီကဆိုပါတယ်။ကာကွယ်ရေးပြည်ထောင်စုနဲ့နေဆက်ရေးရာကိုစစ်တပ်ကကင်ထားတာမို့ရခိုင်ကိစ္စမှာစစ်တပ်နဲ့ NLD သဘောထားချင်းတူတယ်လို့ဖြစ်နေပါတယ်။စစ်တပ်ရဲ့ဥတီချက်ကိုပြက်ပြားစေမဲ့နိုင်ငံခြားရေးလမ်းစဉ်မျိုးကိုစစ်ကောင်းဆောင်ဘက်ကလက်ခံမှာမဟုတ်ဘူးလို့ဝေဖန်သုံးသပ်ကြပါတယ်ခင်ဗျာ။
သတင်းသုံးသပ်ချက်ကိုကြားခဲ့ကြတာပါရှင် VOA မြန်မာပိုင်းကနေတင်ငွေတွေနဲ့မနက်ခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ် Play Chicken ဆိုတဲ့အသုံးအနှုန်းကို George Crow နဲ့အတူဒေါ်လလတန်းကတင်ဆက်ထားပါတယ်ရှင
်ဒီသတင်းပါ English Making Sai Ganda မှာမြန်မာနိုင်ငံရေးလောကမှာသုံးနှုတ်နေတဲ့ idiom အသုံးချက်ကိုတင်ပြပေးမှာမို့ပထမဦးဆုံး
to play a game of chicken
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက to play play to play ကကစားတာ a game a game ကကစားတည် of of ကရဲ့ chicken chicken ကတမအဖြစ်ကျပောက်စာလို့အဓိပ္ပာယ်ရပေမဲ့ဒီနေရာမှာဘန်စကားရတရေဘောကြောင်တာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့်စကစရခုရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတရေဘောကြောင်တဲ့ကစားနည်းတစ်နည်းဖြစ်ပါတယ်။ဒီအသုံးက1950ခုနှစ်များက Rebel Without a Cause ဆိုတဲ့ရုပ်ရှင်ကနေစခဲ့တယ်လို့ဆိုပါတယ်။အဲ့ဒီရုပ်ရှင်ထဲမှာဇက်ဆောင်လူငယ်နှစ်ဦးကကြောက်ကပားစီကိုကာနစီပြိုင်မောင်းပြီးဘေသူကကားကြောက်ထဲမှကြမီနောက်ဆုံးတည်တည်လေးခုံချပြေးမလဲဆိုပြီးမယူရဲဆန်တဲ့တတ္တိပြိုင်မှုကနေဆင်းသက်လာတာဖြစ်ပါတယ်။ဒါကြောင့်ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့မယူရဲဆန်တဲ့တတ္တိပြိုင်မှုပဲဖြစ်ပါတယ်။အခုခါသမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ကြားအပြန်အလှန်ချင်းချောက်နေကြတဲ့အတွက်လေသတင်းမီဒီယာတွေကထရမ့်ကင်ဂျွန်အွန် put the world in danger in a game of chicken ဆိုပြီးထရမ့်နဲ့ကင်ဂျွန်အွန်တို့ကပြဒူကအရင်တရေဘောဆန်ပြီးနောက်ဆုံးလဲဆိုတဲ့တတိပြိုင်မှုကြောင့်တကဘာလုံးအန်ဒီရဲ့ကြောက်စီတော့မယ်ဆိုပြီးရေးသားခဲ့ကြတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John likes to play a game of chicken until the other side gives up
John ကမယူရဲ့ဆန်တဲ့တတိပြိုင်မှုကိုသိကြိုက်တယ်လေတဖက်ကအရှုံးပေးတဲ့အထိသူရစမ်းကြည့်လေရှိတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ John likes to play a game of chicken until the other side gives up.
ခုဆက်လက်ကြင်ပြပြီးမှကတော့
to put someone on edge
ဖြစ်ပါတယ်။စာလုံးပေါင်းက to put put to put ကရှိစေတာ someone someone ကဒီဦးတယောက်ရဲ့ onedge on edge ကဆုံး ပေါ်မှာဆိုတော့သတိခွင့်ရဲ့တဲ့ရဲ့အဓိပ္ပာယ်ကတော့လူတူတယောက်ကိုအစွန်းကိုရောက်စေတာဖြစ်ပါတယ်။ဒီသုံးရဲ့ idiom အဓိပ္ပာယ်ကလည်းသိမကွာလှပါဘူး။လူတူကိုအစွန်းကိုရောက်စေတဲ့ဆိုကလေးကအစွန်းနာမှာရောက်နေတဲ့သူကသူအောက်လိုက်ချမှာကြောက်တဲ့အတွေ့အကြုံသူ့ကိုစိုးရင်ထိတ်လန့်စေတဲ့သဘောမျိုးဖြစ်ပါတယ်။ idiom ဆိုတဲ့တော့အဓိပ္ပာယ်ကတော့စိုးရင်ထိတ်လန့်စေတာကြောက်လန့်စေတာအလန့်တရားဖြစ်စေတာကိုဆိုလိုတာဖြစ်ပါတယ်။ဒီတော့ကိုသမ္မတထရန့်ဘမြောက်ကိုရီးယားကိုမိကုံရန်ကုန်တိုက်မယ်ဓာတ်ထည့်ပိုပြပြင်းထန်ထန်ပြောအုံးမယ်အမေရိကန်စစ်တပ်က lock and loaded လက်နက်တွေအစင်းသင့်ပြင်ထားပြီးစသဖြင့်တို့ပြောခဲ့ရမှာမြောက်ကိုရီးယားဘက်ကလည်းအမေရိကန်ပိုင်း Guam ကျွန်းကိုမကြမီရဲတွေတွေမှဒုံးနဲ့ပြစ်ဖို့လုပ်နေပြီလို့ပြန်ချင်းချောက်ခဲ့တဲ့အတွက်ကြောင့်လေသတင်းမီဒီယာတွေက is not Korea going to nuke the US Trump's rhetoric has put the country on edge ဆိုပြီးတော့ထရန့်ပြေခုလိုပြောဆိုမှုတွေကြောင့်နိုင်ငံကိုစိုးရင်ထိတ်လန့်စေခဲ့တယ်လို့ကြေးသားခဲ့ကြတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Gupi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The threat of bomb attacks has put locals on edge
ဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်လို့ချင်းချောက်မှုတွေရှိတဲ့အတွက်ဒေသခံတွေလည်းစိုးရင်ထိတ်လန့်နေကြတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
The threat of bomb attacks has put locals on edge.
ခုနောက်ဆုံးတင်ပြပေးမှာကတော့
Hold your breath.
ဖြစ်ပါလေဆာလုံးပေါင်းက HOLD hold ကအဓိပ္ပာယ်မျိုးမျိုးရှိပြီးဒီနေရာမှာတော့စိုင်းထားတာခဏရပ်ထားတာဖြစ်ပါလေ YOUR ယောကသင်ရဲ့ BREATH breath ကအသက်ရှူတာဆိုတော့စကူခွင့်တဲ့အဓိပ္ပာယ်ကတော့အသက်ရှူတာခဏရပ်ထားတာဖြစ်ပါလေဒီတော့ရဲ့ idiom အသေးပဲကလည်းကျမတို့မြန်မာမှာတခုခုဖြစ်တော့မှမို့စိုးရင်လွန်းလို့အသက်တောင်းရဲရဲမရှူရဲဘူးဆိုတဲ့အတုံးနဲ့စင်တူတယ်လို့ဆိုရမှာပါဒီနေ့တော့ရင်တမမရင်တထိတ်ထိတ်နဲ့နေရတာကိုဆလိုတာဖြစ်ပါတယ်ဒီတော့ကစောစောကဥမာတွေတိုင်းမှာပဲသမ္မတထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအန်ဂျာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြောဆိုမှုတွေပြင်းထန်လာတဲ့အတွက်ကြောင့်လေ Washington Post စင်စာကြီးက Well,holds its breath on North Korea ဆိုပြီးတော့မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့ကမ္ဘာကြီးကရင်တမမဖြစ်နေလေဆိုပြီးတော့ခေါင်းကြီးမှရေးသားခဲ့တာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Gupi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mary said she's holding her breath for the exam results to come out
စာမေးပွဲအောင်စင်းတွေထွက်လာဖို့သူ့အနေနဲ့ရင်တမမနဲ့စောင့်နေရတယ်လို့ Mary ကပြောခဲ့တယ်လို့ထိပေရပါတယ်
Mary said she's holding her breath for the exam results to come out.
ဒီတင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
to play a game of chicken, to put someone on edge, to hold your breath.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတ်တန်းက George Crow နဲ့အတူတင်ပြတော်ရပါရှင်။ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တို့နားဆင်လို့ရတဲ့တိကျချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့တွေအတွက်ကတော့0932318555လေးကိုခေါ်ဆိုနိုင်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရတယ်ဆိုရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဆိုပြီးတော့လိမ့်မှုပြီးတော့စာရေးသားဆက်တင်ကြပါရယ်။ထပ်အပြင် VOA ရဲ့အင်တာနက်စာမျက်နှာမှာလည်းမှတ်ချက်ပေးအကြံပေးရေးသားနိုင်ကြပါရယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါရယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com ကိုကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါတော့တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ16 19နဲ့41တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့မနက်ဒုတိယပိုင်းအစီအစဉ်မှာတော့တိုက်ရိုက်လေလံဆွေးနွေးခန်းကိုတင်ပြမှာပါမအေးသနာကျော်ကတင်ဆက်ထားပါတယ်ရှင
်မင်္ဂလာပါရှင်စနေညတိုင်းရဲ့လေလိုင်းအစီအစဉ်ကကြိုဆိုပါရင်ဒီနေ့ညဆွေးနွေးပြည့်မဲ့အကြောင်းအရာအတွက်ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေလည်းလေလိုင်းပေါ်ရောက်နေပြီဖြစ်ပါတယ်။ကျမတို့ဒီနေ့ညဆွေးနွေးကြမှာကတော့ဒီကချင်ပြည်နယ်တွင်မှာ2017နှစ်စံပိုင်းတွေကဆလာရဲ့စစ်ပွဲတွေကြောင့်ဒေသခံကျေးရွာသားတွေစစ်ဘေးရှောင်ထွက်ပြေးကြရတဲ့လိုမျိုးဒေသအခြေအနေကလည်းတော်တော်လေးကိုမတီးမငြိမ်ဖြစ်နေတဲ့အနေအထားပေါ်မှာမူတည်ပြီးတော့ဆွေးနွေးကြမှာပါ။6နှစ်တာကြာလာတဲ့ဒီစစ်မီးကအခုနှစ်ပိုင်းလပိုင်းနေမှာလည်းပို့ပြီးတော့ပြန်ပြီးတော့အရှိန်မြင့်လာတာတွေ့ရပါတယ်။ကချင်ဒေသခံစစ်ဘေးဒုက္ခသည်တွေရဲ့နေစဉ်လူမှုဘဝတွေစီးပွားရေးဘဝတွေမှာဘလောက်များရုန်းကန်နေရလဲဘလောက်များခက်ခဲနေလဲဆိုတာကိုဆွေးနွေးမေးမြန်းသွားပါမယ်။ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့ဦးစော်ချက်ကချင်မျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းမြစ်ကြီးနားတာဝန်ခံဖြစ်ပါတယ်။နောက်တူဦးဖိတ်ခေါ်ထားတဲ့သူကတော့မက်နီလာသိမ်းပါ။သူက88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူအဖွဲ့စည်းကပါ။နောက်တူကချင်ဒီလူမှုအရေးကိုလောက်ကင်နေတဲ့မက်ခွန်ကြာကချင်ငင်းငယ်ရေးကွန်ရက်ညှိနှိုင်းရေးမှုကိုလည်းဖိတ်ခေါ်ထားပါတယ်။နောက်ပြီးတော့ဒီ American ပြည်အောင်စုအခြေဆိုင်ကချင် Alliance အဖွဲ့ရဲ့ဥက္ကဋ္ဌဦးကွန်ဆန်လည်းဒီလေလိုင်းပေါ်ရောက်နေပါပြီ။မေးမြန်းမဲ့သူတွေရောဒီတစ်ခေါက်တော့ email နဲ့ပို့ပြီးတော့ဒီ Facebook ကနေမေးမြန်းတဲ့သူတွေကတော့ပို့များပါတယ်။သူတို့ရဲ့စာတွေကိုလည်းဖတ်ပြီးတော့မေးပေးမှာဖြစ်ပါရဲ့ရှင်။ဟုတ်ကဲ့ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့လူတွေအားလုံးမင်္ဂလာပါ။မင်
္ဂလာပါ။မင်္ဂလာ
ပါ။ဟုတ်ကဲ့ရှင်။ကျွန်မဟိုအားလုံးလေးတည်သွားအောင်လို့လေကချင်ဒေသကဒုက္ခတဲ့အခြေအနေလေးကိုနည်းနည်းလေးအကြံပေးမေးချင်ပါတယ်ရှင်။ဟိုမနီလာတိုင်းကလောလောလတ်လတ်ပဲအဲ့ဒီဒေသကနေပြန်လာထားတယ်ဆိုတော့ကချင်ဒေသကဒီဒုက္ခတဲ့စခန်းတွေကိုလည်းရောက်ခဲ့တယ်ဆိုတော့အခြေအနေလေးနည်းနည်းလေးရှင်းပြပေးပါမယ်။ဟုတ
်ကဲ့ကျွန်မတို့ဒီတဆုံးတိုက်ပွဲကြောင့်ကျွန်မတို့ဒီနမတီပမတီမှာရှိတဲ့စစ်ပေးစခန်းကိုကျမတို့အရင်ဆုံးရောက်ခဲ့ပါတယ်။အဲဒီစခန်းနေအပြင်ကျမတို့ခါရှိဆန်ကသတုံးဘက်ကိုလည်းရောက်ခဲ့ပါတယ်။အဲ့လိုရောက်ခဲ့တဲ့အခါမှာကျမတို့တွေ့ကြုံရတဲ့အနေအထားတွေပေါ့နော်ပထမဦးဆုံးဒါပထမတစ်ကြောသွားတဲ့အနေအထားပြီးတော့မှကျမတို့တနိုင်းဘက်ကိုသွားပါတယ်။အဲ့လိုအားလုံးကိုဆုံကုန်လိုက်မယ်ဆိုလို့ရှိရင်ကျမတို့တွေ့ရတဲ့အခါမှာစာနယ်ရိတ်ခန့်ပိုင်းမှာလိုအပ်ချက်တွေကြည့်တဲ့ဟာကိုအားလုံးကဝိုင်းဝန်းပတ်ဖို့ကုညီမှုတွေလုပ်ဆောင်နေတာတွေကျမတို့တွေ့နေရပါတယ်။အဲနောက်တစ်ခုကတော့ဒီဆမ်မာရဲ့အပိုင်းပေါ့နော်။ဆမ်မာရဲ့အပိုင်းပါလဲအင်မတန်မှဟိုယောဂအခြေအနေအဓိကတော့ဖြန်းနာတာတွေအဲတက်ကွေးဖြစ်နေတာတွေအဲယောဂအခြေအနေဝိုင်းယောဂဖြစ်နေတဲ့အနေအထားတွေလည်းကျမတို့တွေ့ကြုံရပါတွေ့နေရပါတယ်။အဓိကကျမတို့ကမ်အားလုံးကိုအမြင်ထုတ်လိုက်မယ်ဆိုလို့ရှိရင်ကျမတွေ့နေရတာကတော့အဲကလေးတွေရဲ့ပညာရေးစီနာရေးဆိုတာအထုပ်ရွာတွေမှာမူလာတန်းအဆင်မဲ့ရှိတဲ့အခါမှာနိမ့်ရမျိုးတွေမှာကလေးတွေကအကြောင်းမတက်ရတဲ့အနေအထားရှိပါတယ်။အဲ့လိုအနေအထားတွေမှာသူတို့မိဘတွေရဲ့အကူအညီပံ့ပိုးမှုတွေနဲ့ကလေးတွေဘာရောက်အကြောင်းတက်နေရတဲ့အနေအထားတွေဖြစ်တယ်။အခုလိုစစ်ပေးပြင်လာတဲ့အခါမှာကလေးတွေအကြောင်းပညာတက်ဖို့အနေအထားတောင်းတက်ဖို့အနေအထားမှာအခက်အခဲတွေကိုကျွန်တော်တွေ့နေရတယ်ပေါ့နော်။အဲ့ဒါဒီဆက်နောက်တစ်ချက်ကတော့ကျွန်တော်တွေ့နေရတဲ့အနေအထားအားလုံးကဒီကလေးတွေဒီစစ်ပေးကံကြောင့်ထန်ရရနေတဲ့စိတ်ထန်ရရနေတဲ့ကလေးတွေရဲ့ဒီအရမ်းမြောက်ခြင်းကလေးကနေအရမ်းရောက်ဒီကလေးတွေဒီသူတို့ရင်ထဲမှာဒီစိတ်ကြီးအဲကြောင့်ရရှိနေတဲ့ထန်ရတွေကျမတို့ကုစားဖို့ကအင်မတန်မှအရေးတကြီးလိုအပ်နေတယ်လို့ကျမအနေနဲ့မြင်ပါတယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဒါရေရှည်ကင်တွေဖြည့်ရှင်ရမယ်ပြဿနာကြီးပေါ့နော်လောလောဆယ်မှာဒီဒုက္ခတဲ့စခန်းတွေကိုလှည့်ပြီးသွားခဲ့တယ်ဆိုတော့ဒီဒုက္ခတဲ့စခန်းတစ်ခုနဲ့တစ်ခုအနေအထားရောဘယ်စခန်းကတော့ပိုကောင်းတယ်ဘယ်နယ်မြေကအခြေအနေပိုကောင်းတယ်ဆိုတာမျိုးရှိလားအလုံးတူတူပဲလားအလုံးတူတူမကောင်းတာလားဒါမှမဟုတ်တိတ်မဆိုးရတဲ့အခြေအနေမှာပါလားရှင
်ဟုတ်ကဲ့ရှင်အခုလောလောဆယ်မှာပေါ့နော်ကျမတို့မပြန်ခင်မှာနေပလီဆမတီအဲ့ဒီနဲ့နေရာမှာရှိတဲ့အာစခန်းတွေကဂျွာရီကိုပြန်ပို့ပြန်တည်လို့ရပြီဆိုပြီးတော့ပြန်ပို့တဲ့အစီအစဉ်တွေပြုလုပ်နေတာတော့ကျမတို့တွေ့မြင်ရပါတယ်ဆန်တဲ့ဒေသတွေမှာရှိတဲ့အဓိကတနိုင်းမှာတော့အခုလောလောဆယ်အထိနေဘူးမရှိသေးပါဘူးအမအဓိကထားပြီးတော့နောက်တစ်ခုကမဒီစခန်းတွေနဲ့မတူတဲ့အနေအထားတစ်ခုကိုပြောချင်ပါတယ်အဲ့ဒါကတော့ဒီစုတိုင်းသားတွေအများစုနေထိုင်တဲ့ခါရှိဆန်ကနဲ့စတုံးမှာရှိတဲ့တိုင်းသားလူမျိုးလူစုမျိုးတွေရာဆိုလို့ရှိရင်သူတို့ကဘယ်သူဘယ်အဖွဲ့အစည်းရဲ့ပုံမီထောက်ပံ့မှုကိုမှမယူဘဲနဲ့ပေါ့နော် တက်နိုင်တဲ့ပေါ့ဝယ်မွေးညာလို့နီးတက်ရရွာတွေမှာလုတ်ပိုင်ဆောက်တော့ပြီးတော့သူတို့ရက်တည်နေရတဲ့အနေအထားတွေရှိခဲ့ပါရှိနေပါတယ်တက်နိုင်တပိုင်းလုံဆောင်ပြီးတော့ရက်တည်နေတဲ့ရမန်ရန်ခါအလှရှင်တွေလာပြီးတော့လှူဒန်းတာတွေရှိပါတယ်ကျမတို့ဒီရန်ကုန်နေသွားတော့ဆိုလို့ရှိရင်ဒီစခန်းသုံးခုဒီမြို့မှာရှိရဆိုတော့ကျမတို့လုံးဝမသိခဲ့ရပါဘူးသူတို့ရဲ့ရွာရဲ့ဟိုဘက်ကိုထွက်လိုက်မယ်ဆိုရင်တရုတ်ပြည်ပေါ့နော်အဲ့ဘက်ကိုလည်းမသွားဘူးစစ်ပင်းဆောင်စခန်းတွေကိုလည်းမသွားနဲ့တဲ့သူတို့ရဲ့ဒီရင်းဆက်ရရွာလေးအနည်းအနာမှာပဲသူတို့ခြေတော့ပေါ်သူတို့ရက်တည်ပြီးနေထိုင်နေရတာကိုဒါအနေထားပုံစံတစ်မျိုးနဲ့ကျွန်တော်တို့တွေ့ခဲ့ရပါတယ်ရှင
်ဟုတ်ကဲ့မတ်နေတာတိတ်ဖြစ်ကြပေးတာကျေးဇူးတင်ပါတယ်ဆိုတော့ဒီဒုက္ခတွေဒီရဲ့စကန်းချင်းတွေကိုအမသွားကြည့်ခဲ့တယ်ဆိုတော့ကျွန်မအခုခတဲ့တွေအကူညီပေးရေးအခြေအနေလည်းဘလို့ရှိလဲဆိုတာကိုသိကျင်ပါတယ်ရှင်အဲ့တော့ဦးစော်ချက်ကိုကျွန်မမေးကျင်ပါတယ်ဒီဒုက္ခတွေအကူညီပေးရေးကဟိုအကူအညီပေးမဲ့သူတွေရှိလားဟိုအဆင်ပြေလွယ်ကူလားဒုက္ခတွေလိုအပ်နေတဲ့အကူအညီအပြည့်အဝရပါလားဥစ္စာချက်ဖြည့်ကြပေးပါရှင
်ဟုတ်ကဲ့ဒုက္ခတွေဒီရဲ့အကူအညီမှုကကျွန်တော်တို့ဒီလိုလက်လက်လက်ပဲကျွန်တော်တို့ဒီကဆုံတိုက်ပွဲခုနကကျွန်တော်တို့အမပြောကြတယ်ပါပဲအခုလက်လက်လက်လက်ပဲကျွန်တော်တို့အဖွဲ့ကြီးဒီကဆုံနမ်ပြီးမှရှိတဲ့ဒုက္ခတွေကိုကိုဖို့ကျွန်တော်တို့ဆင်းခဲ့ပါလေအဖွဲ့ကြီးအစီအစီကျွန်တော်တို့ကိုကျွန်တော်တို့ကိုပန်းနေဟာဒီကျွန်တော်တို့ကိုလုပ်ခဲ့ပါလေဒါပေမဲ့ကျွန်တော်တို့ဘာဖတ်တာကကျွန်တော်တို့ကိုရှင်ပြတာလိမကောင်ရှင်ပြကောင်နေချင်းဆိုရှင်ပြနေချင်းမှာအဲတမတော်ကဒီကျွန်တော်တို့ကာမိုက်ချင်းမှာစားစည်းပါတယ်စိတ်ချင်ပါတယ်လုပ်ခဲ့တာအဲ့ဒါတော့ဘယ်လိုဆက်နေလဲမဖြစ်တဲ့စိတ်ချတယ်ပေါ့နော်အဲဒီဒုက္ခတွေဒီစီစီရောက်ဖို့ကအချိန်နဲ့အမြကျွန်တော်တို့ကတံဖိုးရှိတယ်အဲ့ချိန်မှာသူတို့ကလမ်းမှာအဲ့ဒီခေတ်ကမှာကျွန်တော်တို့စားစည်းပြည့်ချင်းအချင်းအဲဒုက္ခတွေဒီစီမှာအချိန်ကြီးကျွန်တော်တို့ဟိုကအဲဒီကိုမျိုးရဲ့ဖြစ်စီတွေအလိုရမ်းနဲ့ငွေတွေကိုကျွန်တော်အချင်းကြီးမရောက်နိုင်တဲ့အချင်းတစ်ခုအတိုက်တာဟိုပါပေါ့အတားဆီးတစ်ခုနဲ့ဖြစ်အဲတုံ့ပြန်ရတာပေါ့အဲနေရာကြကြအကြည့်ပေါ့ကျွန်တော်တို့ချင်းတွေကရမဟုတ်ပါဘူးအဲ့လိုသူတို့နေရာကြကြအကြည့်မှာကျွန်တော်တို့ရစ်ခါပို့တယ် IGG တွေကိုကျွန်တော်တို့လိုအပ်တဲ့စားရရစ်ခါတွေပို့တယ်ဆိုတော့အများရမ်းနဲ့လုံခဲ့တဲ့မြစ်ပိုင်းမှာလည်းအလီလီနဲ့ကျွန်တော်တို့စည်းနေစားနေရတယ်အခုဒီခေါက်တော့ကျွန်တော်တို့လက်ပြေးပေါ့နော်။ရတမ်တော်ကဘလို့ကျွန်တော်တို့ဒီရစ်ခါပို့တဲ့ချိန်မှာဘလို့အထက်သေးတယ်အားရှိလို့တယ်ဆိုတော့ကျွန်တော်ညက်ပြီးဆိုတော့ကျွန်တော်တို့အထူးဆွေးရတာရှိပါတယ်။အဲကြောင့်ဒီ IDG ရဲ့စာနဲ့ရစ်ခါအထောက်ပံ့ပစ္စည်းတွေဒီအနည်းပို့တဲ့ချိန်မှာတမ်တော်အနေနဲ့စားတာကြတော့ကျွန်တော်တို့ကဒီရစ်ခါတွေကရေစေဘလောက်ရေရအောင်မယ်ဆိုတော့အမှတ်ခံချက်ကဘယ်လိုမှအလုံးလုံးဆိုချင်မသိနိုင်ဘူးလို့ IDG ရဲ့ဘဝကတကယ်ရေစေမှာဝင်နေကြတယ်
ဟုတ်ကဲ့ဟုတ်ကဲ့ရှင်အဲ့တော့ဒုက္ခတွေတွေအကူအညီပေးရေးမှာကြာနေပြီးတော့ဒီတားဆီးမှုတွေရှိနေတဲ့အတွက်ကြောင့်မလို့ဒုက္ခတွေတွေစီကိုအကူအညီတွေချောချောမွေ့မွေ့မရောက်ဘူးဆိုတဲ့အချက်ကိုရင်ဆိုင်နေရရပေါ့လေအဲ့ဒီအချိန်မှာဒုက္ခတွေတွေကိုအကူအညီပေးနေတဲ့ပမာဏရောဒုက္ခတွေတွေလိုအပ်မှုနဲ့ဟိုလုံလောက်ပါရဲ့လားဟိုဒုက္ခတွေတွေဘယ်လိုများရက်တည်နေပါလဲဒီလိုအခြေအနေထားမျိုးမှာ
အဒီလိုတော့ဟိုပါကျွန်တော်တို့ကိုယ်တိုင်နဲ့လမ်းကြောင်းကိုဒီလိုလည်းလည်းလည်းပဲအဲတွားခွင့်လမ်းခွင့်ပြုမယ်ဆိုရင်အခုနိုင်ငံတကာကကိုယ်ပိုင်နဲ့ဥစ္စာတွေလည်းအလေအကျိုးရောက်မယ်အချိန်ကြီးရောက်မယ်ကျွန်တော်တို့ဒီကအခါတည်းကအဲဆက်နေတော့သူတို့ကိုကိုယ်ပိုင်ကတည်းကလုံငန်းကျွန်တော်တို့လက်ထိအခုလည်းလည်းဆက်လုပ်နေပါတယ်အခုကျွန်တော်တို့ဒီကစင်တာပုံတဲ့ဆိုရင်လည်းအဲကျွန်တော်တို့ပြည့်တယ်ပြုတဲ့အချိန်မှာလည်းလမ်းမှာအစားတွေကိုအချိန်ကြီးအကျော်လာခိုင်းမရှိဘူးမဖြစ်ဘူးစိတ်ချနာတွေရှိတယ်အဲကြောင့်အလီလီအမြင်ပဲဖြစ်နေတယ်ကျွန်တော်တို့အဲတမ်တော်အနေနဲ့ခေါင်းစဉ်ကပ်တာတုံဆုံရင်းပေါ့အထက်ကမိကြမှာကျွန်တော်ကျော်လာခိုင်းဖြစ်နေဆိုတော့အမြင်ခေါင်းစဉ်နဲ့ကျွန်တော်တို့ကိုနောက်ဆက်ပေးနေတဲ့အဲလမ်းပေါ်ကအခုတည်းရှိကုန်တယ်လို့တကယ်လို့များဒီအချင်းကြီးတော့ငါတို့ဆိုရင်ဒီ IGG တွေကလုံတော့မအတိုက်တာဖြစ်တဲ့ဖြစ်ဖြစ်ပါလိမ့်မယ်
ဟုတ်ကဲ့ရှင်အဲ့တော့အတားအဆီးတွေဒါမရှိဘူးဆိုရင် IGB တွေအတွက်ပို့နေတဲ့ဒုက္ခတွေတွေအတွက်ပို့နေတဲ့အကူအညီတွေကသူတို့တွေကိုအတိုင်းအတာတစ်ခုထိရက်တည်နိုင်အောင်လို့ဟိုပံ့ပိုးပေးမယ်ဆိုတဲ့သဘောပေါ့နော်ဟိုဒီမှာဒုက္ခတွေတချို့ကဟိုအခုနေရက်ပြန်နေကြပါပြီဒီရက်ပိုင်းတွေမှာနေရက်ပြန်တချို့ပိုင်းကဒုက္ခတွေဒီ Nanty ဟိုစာမိုးကောင်းဘက်ကဒီကဆုံရွာသားတွေကသူတို့နေရက်ကိုပြန်ပြီးပြန်ခိုင်းနေပြီလို့ပြောပါတယ်အဲ့ဒီမှာဒီဒုက္ခတွေသူတို့နေရက်ပြန်တဲ့အနေထားမှာရောနေရက်ပြန်လိုက်တာနဲ့တို့ကအဆင်ပြေသွားလားဒါမှမဟုတ်တို့မှာဘလို့လိုအပ်ချက်တွေရှိနေလဲဆိုတာမတ်ခွန်ကြောင်မေးချင်ပါတယ်ရှင်မတ်ခွန်ကြားကြပါလား
ဟုတ်အခုဟုတ်ကဲ့ကြားပါတယ်ရှင်ကဆုံဒေတာကလူတွေဟာဒီမှာရောက်နေတာမကြသေးဘူးရှင်တို့တွေကိုကဆုံရွာမှာဒီတတ်မတော်ကဝင်ရောက်ပြစ်ခတ်တဲ့10ရက်ဩဂတ်ကနေ13ရက်ဩဂတ်ကကြားထဲမှာရောက်လာကြတာဖြစ်ပါတယ်တို့ကို23ရက်ဩဂတ်လမှာပဲလွန်ခဲ့တဲ့တပတ်ကပဲအပြီးပြန်ပြီးမှပြန်ပို့တာဖြစ်ပါတယ်အဲ့တော့တို့တွေဟာဒီနတ်မတိမှာလာနေတာဟာ10ရက်တာကာလပဲရှိပါတယ်ရှင်ဒါကြောင့်မို့လို့ဒီကဆုံရွာသားတွေရွာထွက်ခါရာဟာ10ရက်ကျော်13ရက်ပဲရှိသေးတာဖြစ်တဲ့အတွက်ကြောင့်မို့လို့ အခြေအနေဟာတခြားရွာတွေနဲ့ရှင်လို့ရှိရင်တော့အနေငယ်တက်တာတွေလို့ပြောလို့ရပါသေးတယ်သူတို့ရဲ့အိမ်လေးကြပါသေးတယ်သို့တော်လည်းပဲဒီရွာသားတွေစားပြီးခက်ခွာလာတဲ့အချိန်မှာမိသူမန်းတော့မတိဘူးပေါ့ပြောလို့တော့တအားဆွဆွဲလို့တော့မရဘူးသူတို့ရဲ့ဒေသမှာရှိနေတဲ့သူတို့ရဲ့ကျေးရွာမှာရှိနေတဲ့အိမ်ဆိုင်လိုမျိုးပြီးရင်တော့စားတောက်ကုန်တွေအကုန်လုံးကိုဖျက်ဆီးထားတာကိုတွေ့ရပါတယ်တချို့လည်းခိုးယူတဲ့ဆောင်သွားတယ်လို့ယူဆရပါတယ်တချို့တရိတ်ဆိုင်တွေကိုလည်းတတ်ဖြတ်သွားတာမျိုးကိုတွေ့ရပါတယ်ရှင်ဒါကြောင့်မို့လို့သူတို့ရွာမှာငကိုကလေးရှိနေတဲ့လွန်ခဲ့တဲ့73ရက်ကာလအတွင်းနဲ့အခုပြန်ရောက်တဲ့အချိန်အထိကြားထဲမှာပျက်စီးသွားတာအများကြီးရှိတဲ့အတွက်ကြောင့်တချို့လူတွေအတွက်ကတော့ဒီဘဝပြန်လဲရပ်တည်ဖို့အတွက်ခက်ခဲပါတယ်နောက်တစ်ခုကတော့ဒီကစုပ်အပါအဝင်အနမတီအပါဝင်ဒီတနိုင်းရဲ့လီစုတွေကဒီစဒုံဒေတာအထိဆိုလို့ရှိရင်တော့ဒါအကုန်လုံးပြောနေတာမဏီလာသိန်းနဲ့ကိုစောကြပြောနေတာနှစ်ခုစလုံးဟာအစိုးရရဲ့ထုံးချုပ်မှုဒေတာကအကြောင်းတွေပဲဖြစ်ပါတယ်ဒီကျမတို့ရဲ့ဒီကချင်ဒေတာနဲ့ချမ်းပြည်နယ်မှာအစိုးရရဲ့ထိန်းချုပ်မှုပြင်ပမှာရှိနေတဲ့အဲဒီ IDP တွေဟာ48ရာခိုင်နှုန်းရှိပါတယ်ရှင်ဒါကိုဒီ UN Ocha ကနေပြီးတော့မှဒီ media update ဆိုပြီးမှထုတ်ထားတာလည်းရှိပါတယ်အဲ့တော့အကုန်လုံးကိုခြုံပြီးပြောမယ်ဆိုလို့ရှိရင်စုစုပေါင်းလိုအပ်ချက်ရဲ့48ရာခိုင်နှုန်း 48.5 ရာခိုင်နှုန်းပဲရရှိသေးတာဖြစ်ပါတယ်ကချင်ဒေတာမှာဆိုရင်သူ့ရဲ့လိုအပ်ချက်ရဲ့25ရာခိုင်နှုန်းပဲပို့နိုင်ပြီးတော့မှရှမ်းဒေတာမှာဆိုရင်19ရာခိုင်နှုန်းပဲပို့နိုင်သေးတာဖြစ်ပါတယ်ဒါနဲ့56ရာခိုင်နှုန်းကတော့ရခိုင်ဒေတာကိုရောက်သွားတာဖြစ်ပါတယ်အဲ့တော့တနိုင်ငံလုံးမှာစုစုပေါင်းဒီဒုက္ခတွေတွေအတွက်လိုအပ်ချက်ဟာ 150.3 million dollar ရှိပေမဲ့တကယ်တော့အခုအချိန်ထိရရှိသွားတာဟာ 87.5 million dollar ပဲရှိသေးတာဖြစ်တဲ့အတွက်ကြောင့်လိုအပ်ချက်အားလုံးရဲ့ 48.5 ရာခိုင်နှုန်းပဲ funded ဖြစ်ပြီးရရှိသေးတာဖြစ်တယ်။ဒါဟာကျမတို့စားသောက်မှုမှာလည်း50ရာခိုင်နှုန်းကျော် 52 ရာခိုင်နှုန်းလိုအပ်နေသေးတယ်ကျမရေးပညာရေးအားလုံးမှာထိခိုက်တာဖြစ်ပါတယ်ရှင့်နောက်တစ်ခုကတော့အခုနောက်ကိုစောကြပြောတယ်လို့ပေါ့အကယ်၍များပို့ပေးရင်ရမယ်လို့ပြောတော်လဲပဲဒီအစိုးရထိန်းချုပ်မှုပြင်ပမှာရှိနေတဲ့ဒုက္ခတွေရဲ့ခြေကိုဒီတွားပြီးတော့မှဒီပံ့ပိုးမှုတွေပြုလုပ်ဖို့အတွက်အပီတီဆိုင်ရာအဖွဲ့အစည်းများနဲ့ကုလသမဂ္ဂအဖွဲ့အစည်းများတွေမရရှိဘူးဆိုတာကိုလည်းပဲဒီကျမတို့ humanitarian update ဒီလိုရှင်တော့ humanitarian overview ဆိုပြီးမှဒီကုလသမဂ္ဂအဖွဲ့အစည်းကနေပြီးတော့မှ UN OCHA ကနေဒီထုတ်ထားတဲ့ report မှာပါပါတယ်ရှင်ဒီအဲကျွန်းမှာပဲထုတ်ထားတာပါရှင်အဲ့တော့အဲ့မှာပါထားတာအရာဆိုလို့ရှိရင်တော့ဒီ2016 April ကနေစပြီးတော့ဒီထိန်းချုပ်မှုတွေအကုန်လုံးရှိသွားပြီးတော့အခုချိန်ထိကုလသမဂ္ဂအဖွဲ့အစည်းနဲ့နိုင်ငံတကာ NGO တွေဟာဒီအစိုးရထိန်းချုပ်မှုပြင်ပမှာရှိတဲ့နေရာတွေကိုပံ့ပိုးမှုတွေမလုပ်နိုင်ပါဘူးရှင်ဒေသခံအဖွဲ့အစည်းလုပ်နိုင်တာဆိုတာလည်း25ရာခိုင်နှုန်းလောက်ပဲကာပါဖြစ်ပါတယ်ဒါကြောင့်မို့လို့ဒီအစိုးရထိန်းချုပ်မှုရှိတဲ့ data က IDP တွေနဲ့ပြင်ပက data က IDP တွေရဲ့အခြေအနေဟာမိုးနဲ့ရေမြေစီနဲ့ရေလိုကွာခြားနေပါတယ်ရှင်။ဒါဟာကျမတို့ရဲ့ဒီပညာရေးကျမရေးအားလုံးမှာထိခိုက်တယ်။ပညာရေးမှာဆိုလို့ရှိရင်အခုချိန်မှာဆိုရင် laser မိုက်တာရအထက်တန်းကျောင်းကနေဒီအထက်တန်းကိုအောင်မြင်တဲ့ဒီမြန်မာနိုင်ငံအစိုးရရဲ့ curriculum ကိုတုံးပြီးအောင်မြင်တဲ့ကျောင်းသားပေါင်း1,200ကျော်နေပါပြီ okay. ဒီကျောင်းသားတွေဟာကိုဘယ်မှာမှအတိမတ်ပြမှုမရှိတဲ့အတွက်ကြောင့်ဘယ်ကိုမှကျောင်းဆက်တက်လို့မရတဲ့အတွက်ကြောင့်မလို့ဒီပြင်ပမှာရှိနေတဲ့ဒီဒုက္ခတွေ IDP တွေဟာအစိုးရထိန်းချုပ်မှုပြင်ပမှာရှိနေတဲ့ကလေးတွေဟာသူတို့ရဲ့ပညာရေးဟာလုံးဝမျောလင့်ချက်ကင်းမဲ့တယ်လို့ဖြစ်နေပါတယ
်ဆ
ရာအောင်စူးစမ်းရင်တော့အတိမတ်ပြမှုမရှိတဲ့အတွက်ကြောင့်ဘယ်မှဆက်သွားလို့မရဘူ
းသူ
နည်းသူစွာတော်တော်များများမှလည်းမူလတန်းအဆင့်ပဲရှိသေးတဲ့အတွက်ကြောင့်အလဲတန်းနဲ့အထက်တန်းတက်ဖို့ကို gap အကြီးကြီးဖြစ်နေပါတယ်အဲ့ဒီခုကို
ပညာရေးနဲ့ဒီကျန်းမာရေးကိစ္စရေရှည်ကင်တွေရမယ့်ကိစ္စတွေကိုအသေးစိတ်ထပ်ပြီးတော့ဆွေးနွေးကြပါတယ်အခုတော့ဒီ American အခြေစိုက်ဒီကချင်လိုင်းရဲ့စဖွဲ့ကဥက္ကဋ္ဌဟိုဥက္ကွမ်ဆန်ကိုနည်းနည်းမေးကြပါတယ်ဥက္ကွမ်ဆန်စီကနေပြီးတော့ဒီဒုက္ခတွေတွေဥက္ကွမ်ဆန်တို့အဖွဲ့ကနေပြီးတော့ဟိုဆက်သွယ်တဲ့အခါမှာဘလို့သူတို့ရဲ့လိုအပ်ချက်တွေကိုပြောလဲအဓိကဘာအခက်ခဲကိုတင်ပြလဲဆိုတာသိကြပါတယ်ရှင်ဥက္ကွမ်ဆန်ကြားရပါလား
ကြရပါခင်ဗျအဓိကတော့ခုနဆံမခွန်ကြပြောသွားတဲ့အတိုင်းပေါ့နော်လူလူအပ်ချက်ကတော့အများကြီးရှိပါတယ်ဒါပေမဲ့ခုနရေရှည်ကိစ္စနဲ့ပတ်သက်မှာတော့ပညာရေးကိစ္စတော့နောက်တစ်ခုကဒီ psychological ဆိုတာဒီလောက်အချိန်ကြာအောင်လူဒုက္ခဆင်းရဲခံမှနေရတာလူတူဦးတယောက်အတွက်စိတ်ဝေဒနာပေါ့နော် psychological impact ကတော့
ဟုတ်ကဲ့မန်ဒီလာကျွန်တော်မြင်နေရပါတယ
်နောက်တစ်ခုကတော့ဟုတ်ကဲ့ကြရပါခင်ဗျ
ဟုတ်ကဲ့ကြရပါတယ်
ဟုတ်ကဲ့နောက်တစ်ခုကတော့ဒီလိုအပ်ချက်ဆိုကျွန်တော်ဒီမြို့ဘက်မှာရှိအစိုးရထိန်းချုပ်တဲ့နေရာဘက်မှာရှိတဲ့ဒီဒုက္ခတွေအကြောင်းနဲ့ထပ်တူပဲကျွန်တော်ဒီ KO ထိန်းချုပ်တဲ့နေရာဘက်ကလူတွေတော်တော်ပိုပိုဆိုးဆိုးရွားရွားပိုခံနေရတွေ့နေရပါဘောနော်ဒီနိုင်ငံသားနေပေးတဲ့အခုညီတော်မှဒီပို့ဖို့အခွင့်အရေးမပေးတဲ့ဟာတော့နောက်ဆေးဝါးကိစ္စတော့ဆိုတာ ကျွန်တော်မြင်လောက်ကတော့အဲ့ဒါတွေကတကယ်ကိုတချို့နေရာဆိုရင်ကဒီမိုးတန်လေးတန်ဖြစ်တဲ့ဟာတွေဆိုရင်ချက်ချင်းတို့ပြန်ကိုသူကိုယ်ကပြန်မလုပ်နိုင်တဲ့အခြေအနေတောင်အများကြီး
ဆိုတော့အဲ့ဒါဒီမှာအဓိကရင်ဆိုင်နေရတဲ့အခက်ခဲကတော့ခုနကတော့လိုမျိုးအကူအညီတွေမပို့ပေးနိုင်တဲ့အနေအထားပေါ့နော်အဲ့ဒီသဘောလို့ပြောရမလားအဲ့ဒါအကြီးမားဆုံးရင်ဆိုင်မှုပဲ
ဟုတ်ဖြတ်တောက်တာပို့ဆိုးတာပါအကူအညီမပို့တာပို့ရတာဟာရရှိတာပို့နေကိုပို့နေတဲ့ဟာကိုထပ်တော့တာတကယ်အဲ့ဒါအ
စမပြောချင်တာအဲ့ဒါပါဟိုကြားဟိုစားမပို့ပေးနိုင်နေဆိုတော့မရောက်နိုင်တာပေါ့လေ deliver မလုပ်နိုင်တာဆိုဟုတ်ကဲ့ကြားတယ်
ဒီခုကတော့စိုးရင်ဆိုချက်အမျိုးသားရင်သားစီရေးကိုတကယ်ကိုချင်းချောက်နေတာအဲ့အဲ့ချက်ရောပါပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ရှင်ဟိုအဲ့အကြောင်းနဲ့တော်ရရှင်တယောက်ရေးထားတဲ့စာထဲမှာပါပါတယ်ကျွန်မနောက်ပိုင်းမှာဖတ်ပြပါမယ်အခုတော့ဒီဟိုစာ email ကနေပြီးတော့စာရေးပြီးတော့ဆွေးနွေးလာကြတယ်သူတို့ရဲ့ဆွေးနွေးရဲဆိုတဲ့နေရာမှာလည်းသူတို့ရဲ့ဟိုထင်မြင်ယူဆချက်တွေကိုပြောလာကြတာတွေကိုနည်းနည်းပြောပြချင်ပါတယ်ဒီရေနယ်မြေသားတင်လက်ဆိုတဲ့တော်ရရှင်ကကချင်အကြောင်းကတော့ VOA ပြောမှသိရမှာပါတဲ့စစ်ဘေးရှောင်နေကြရတာဘယ်သူကဘသူအပြစ်လဲဆိုတာတောင်သိကြပါမလားမသိဘူးတဲ့ကဲဆယ်ရေးတောင်သွားလို့မရဘူးလို့သိရပါတယ်ဗျာဆိုပြီးပြောထားပါတယ်ဒါလည်းခုနကပင်တိုင်ဆွေးနွေးသွားတဲ့သူတွေပြောသွားတယ်လို့မျိုးဟိုဒီကဲဆယ်ဟိုဇာဒီအကူကြီးတွေပို့လို့မရဘူးဆိုတဲ့အနေထားကိုသူပြောတာပါနောက်ပြီးတော့ဒီလူငယ်အနာဂတ်နဲ့ပတ်သက်ပြီးပြောလာတယ်သောရရှင်နေထဲမှာဆိုရင်တော့ကိုချစ်ထွန်းကစစ်ပွဲဆိုတာတိုင်းပြည်နာတယ်ပညာသင်မဲ့ကလေးတွေကိုကြည်လိုက်သူရဲ့အနာဂတ်ဘယ်လိုရင်ဆိုင်ကြမလဲအခုလိုမျိုးစစ်ပွဲတွေခဏခဏဖြစ်တော့ပြည်သူတွေအားလုံးဒုက္ခရောက်ရမကဘာစားမလဲဘယ်မှာနေထိုင်မလဲကျွဲနှကောင်ခတ်တော့မြေစာပင်မဲ့နာပါတယ်ညင်ညင်နိုင်နိုင်လှုပ်ဆောင်တင်ပါတယ်ဆိုပြီးရေးလာပါတယ်နောက်ထပ်ဒီဟိုဂျားလေးကနေပြပြည်သူတွေခံရပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်ကိုလူကလည်းကလေးနဲ့အရက်သားတွေပဲဒုက္ခပါပဲတဲ့စစ်တိုက်တဲ့နှစ်ဖက်စလုံးကမိသားစုတွေလုံခြုံမှုအပြည့်ရှိကြပါတယ်ဒါကတော့စစ်တိုက်တဲ့ဟိုနှစ်ဖက်ကမိသားစုတွေကိုပြောတာပါဂျားလေးကဒီအဲ့ဒီဒေသမှာရှိနေတဲ့ကလေးတွေအရက်သားတွေကမြေစာပြင်လိုမျိုးခံရပါတယ်ဆိုပြီးရေးလာပါတယ်အဲ့လိုမြေစာပြင်ဆိုလို့ဟုတ်ပါရဲ့မြေစာပြင်ဆိုလို့ဒီစစ်မဲ့ဖြစ်ပေါ်အရင်တော့အရက်သားပြည်သူတွေကဒီမြေစာပြင်ဖြစ်ရတယ်ဆိုတော့ဟိုအမြဲတမ်းဒီမှန်ကန်တဲ့အနေအထားတစ်ခုပါပဲဒီမှာတော်ရရှင်နောက်တစ်ယောက်ကကချင်လူမှုအဖွဲ့ကအမှန်တကယ်ဒုက္ခရောက်နေတဲ့သူတွေကိုကူညီခြင်းပြည်နယ်အစိုးရကိုပစ္စည်းတွေအပ်ပြီးတော့အစိုးရအဖွဲ့နဲ့အတူလိုက်ပါပို့ဆောင်ကူညီမှာအမှန်တရားဖြစ်ပါမယ်ဒီလိုမလုပ်တာရိုးသားမှုမရှိတဲ့အပြုအမူကိုပြသရာရောက်တယ်လို့ပြောထားပါတယ်ဒါပေမဲ့ဒီမှာကျွန်မကတော့လည်းဒီပြည်နယ်ဆွေးနွေးတဲ့သူတွေပြောသွားပြီးလို့ထပ်မမေးတော့ပါဘူးဒီတော်ရရှင်ကိုကျွန်မပြန်ပြီးတော့ပြည့်ဖြေကြရမယ်ဆိုရင်တော့ဒီသူပြောတဲ့ဒုက္ခတွေဆိုတာကလည်းဒီအစိုးရကိုပေးလိုက်ရုံနဲ့ဒုက္ခတွေရိစီကိုဒီအကူအညီတွေအကုန်လုံးရောက်သွားတာမဟုတ်ပါဘူးဒုက္ခတွေဆိုတာလည်းအစိုးရထိန်းချုပ်ထားတဲ့နေမြေထဲမှာရှိတဲ့ဒုက္ခတွေနောက်ပြီးတော့အစိုးရတာဝန်မယူထားတဲ့ဒေတာကဒုက္ခတွေတွေလည်းအများအပြားရှိနေတော့ဟိုအကူအညီတိုင်းကတော့ဒီအစိုးရစီပေးရုံနဲ့ဒုက္ခတွေရိစီကိုမရောက်နိုင်ပါဘူးရှင်နောက်ငင်းချင်းရေးနဲ့ပတ်သက်ပြီးရေးလာကြတဲ့သောရရှင်တွေထဲမှာ countdown ဆိုတဲ့သောရရှင်ကလက်နဲ့နဲ့ငင်းချင်းရေးတိဆောက်လို့မရနိုင်ပါဘူးတဲ့ပြည်သူတွေတိုင်းရင်းသားတွေပင်လယ်ဒုက္ခဝေနေအောင်ပါပါပဲလို့ပြောလာပါတယ်။နောက်ကောင်းမြတ်သူဆိုတဲ့တယောက်ကတော့စစ်ပွဲတွေဖြစ်အောင်ဘယ်သူတွေလုပ်နေတာပါလဲ။ဘယ်သူတွေဒုက္ခရောက်ပါလဲ။ဘယ်သူတွေကယ်မှာလဲ။လက်နဲ့ဆွဲကင်မှုရက်တန်းကရက်ဖို့အချိန်စောင့်မျှော်လျက်ပါတဲ့။ဟုတ်ကဲ့။အခုကျမဒီ Facebook စာရီးခဏနားပြီးတော့အခုလေးလိုက်မကစောင့်နေတဲ့ကိုတီးလယ်မှုကိုအလှည့်ပေးကြပါလိမ့်။ဒီဆွေးနွေးပင်တိုင်းဆွေးနွေးကြတဲ့သူတွေအကုန်လုံးလေးလိုက်မှာရှိပါတယ်။ကိုတီးလယ်မှုဗာများမေးမြန်းကြပါလဲရှင
်။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်အနေနဲ့ကတော့ဒီစစ်ပွဲတွေဖြစ်နေတာဒီအစိုးရစစ်တပ်ရဲ့အကြောင်းလို့ကျွန်တော်တော့ပြောလို့ရပါတယ်ခင်ဗျ။ဘာဖြစ်လဲဆိုတော့ဦးသိန်းစင်အခြေအနေဦးသိန်းစင်ခက်တော့ကသူတို့ပြစ်ခတ်ရစဲလုပ်မယ်ဗာညာသူတို့ပြောခဲ့ပါတယ်။ဒါပေမဲ့ကချင်ဒေသကြီးမှာနော်သူတို့တွားတိုက်ပြီးတော့သူတို့မတရားလှုပ်ဆောင်ခဲ့တာတွေအများကြီးကျွန်တော်တို့သိရပါတယ်။ဘာဖြစ်လဲကချင်နေရာကနော်သူတို့ဒီအောက်မှာလာတိုက်တာမဟုတ်ဘူးနော်။ဗမာအစိုးရစစ်တပ်ကတွားတိုက်တာဖြစ်ပါတယ်။အကြောင်းမို့နော်စစ်ရတိုက်ပြီးဆိုရင်နော်ရန်သူပဲတိုက်တာမဟုတ်ဘူးဗျရွာသားတွေပါသူတို့ပြစ်တာကုတ်ပြစ်တာဒါကြောင့်မို့ရှိတဲ့ပစ္စည်းတွေသူတို့အကုန်လုံးယူတာဒါကြောင့်မို့သူတို့ကလှုပ်ဆောင်နေတာကတော့မတရားလှုပ်ဆောင်နေတာဖြစ်ကြတယ်သူတို့စစ်တပ်တွေရုတ်သိမ်းမယ်လို့ပြောခဲ့ပါတယ်ဦးသိန်းစင်ဆိုရတော့ပြောခဲ့ပြီးမှနောက်ဆုံးတော့နော်နိုင်ငံကအကူအညီတွေနဲ့စစ်ရင်အားတွေဖြည့်ပြီးတော့သူတို့တွားပြီးတော့ထတ်တိုက်တယ်ပါတွားတိုက်တာကိုကျွန်တော်တို့သိရပါတယ်ပေါ့ဗျာနောက်ပြီးတော့ဒီကင်းပြည်နယ်မှာလည်းသူတို့အခုပိခရဆဲလောက်တယ်ဆိုပြီးတော့သူပိခရဆဲအကြောင်းပြပြီးတော့စစ်စခန်းနဲ့အများကြီးထချတော့ကျွန်တော်တွေ့နေရပါတယ်အဲ့ဒါကြောင့်မို့ကျွန်တော်ကရင်ပြည်သူတွေလည်းတိုင်းရင်းသားပြည်သူအများစုကလည်းအမှန်တရားအစိုးရင်ပြကောင်းတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကိုသီလမိုးကျေးဇူးတင်ပါတယ်ကိုသီလမိုးကလည်းတချင်ကဒုက္ခတဲ့စခန်းမှာကိုရင်ကိုကြနေခဲ့ရသူဖြစ်ပါတယ်အဲ့တော့ကျမတို့ဒီအခုလဲဒီအစီအစဉ်ဆွေးနွေးရဲ့အစီအစဉ်ပြီးဖို့5မိနစ်လောက်ပဲအချိန်လိုတော့တာမလို့ဒီဆွေးနွေးကြတဲ့သူတွေအားလုံးကိုကျမနည်းနည်းလေးဟိုအချင်းချင်းအနေနဲ့ဟိုတုံးသက်ချက်လေးလုပ်ပေးစေချင်ပါတယ်အဲ့တော့ကျမမေးချင်တာကတော့ဒီပြဿနာကြီးရေရှည်ပြည့်လက်ရေးအတွက်ဘယ်သူတွေဘာတွေလုပ်ပေးနိုင်မလဲပေါ့နော်အဓိကရောဒီဒုက္ခတဲ့အရေးဆောင်ရွက်သူတွေအနေနဲ့ဘာအဓိကလိုအပ်တယ်လဲဆိုတာပြောပါရှင်ဟိုမနီလာသိန်းခုနကတော့ပညာရေးနောက်ပြီးတော့ဒီကလေးတွေရဲ့စိတ်တည်ရေးရာကိစ္စပြောသွားပါတယ်အမအဓိကဘာလိုအပ်တယ်လို့ထင်ပါလဲဘယ်သူကဘာလုပ်ပေးနိုင်မှာလဲရှင
်ဟုတ်ကဲ့အဓိကကျွန်မအနည်းချုပ်ပြီးပြောရလို့ရှင်ပေါ့နော်ဒီစစ်မဲ့နဲ့ငင်းငယ်ရရဖို့အတွက်ကိုတိုင်းနာလက်နက်ကင်ဖွဲ့စည်းရဲ့စစ်တပ်ရဲ့အစိုးရရဲ့ဒါကိုဖန်တီးနိုင်လဲဆိုရအမြန်ဆုံးလိုအပ်ချက်တွေကိုဒီပြည်သူတွေရဲ့လိုအပ်ချက်တွေကိုပြည်သူတွေရဲ့မျက်နှာကိုကြည့်ပြီးအမြန်ဆုံးဖြည့်ဆည်းပေးဖို့လိုအပ်ပါတယ်အဓိကလက်နက်ကင်ပြီးတိုက်နေတဲ့သူတွေကပြည်သူအကျိုးစီးပွားအတွက်ချစ်စရာကင်လုံးစင်စားပေးမယ်ဆိုလို့ရှိရင်ကျမတို့အားလုံးတိုင်းနာညီကောင်မောင်နှမတွေအားလုံးလိုလားတောင်းတနေတဲ့ငင်းငယ်ရုပ်ရမှာပါကိုအတွက်ကို20ရာခိုင်နှုန်းပဲစင်စားပြီးလုံဆောင်ကြပါလို့ကျွန်မဟိုဒါပြောချင်ပါတယ်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကျွန်မတို့ဒီတိုက်ပွဲတွေတိုက်ပွဲတွေဖြစ်တိုင်းဖြစ်တိုင်းမှာဒစတန်ဖြစ်နေတဲ့ပြည်သူတွေရဲ့မျက်နှာပြည်သူတွေရဲ့အတန်ကိုပြည်သူတွေရဲ့ဆန္ဒကိုအလေးထားပြီးတော့အခုချိန်မှာဆောင်ရွက်ပေးပါလို့ကျွန်မအနေနဲ့ဒီနေရာနေတိုက်တွန်းချင်ပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်မန်နီလာသိန်း။မက်ခွန်ကြာကြီးအခုမန်နီလာသိန်းတိုက်တွန်းသွားတဲ့အခြေအနေမျိုးရောက်ဖို့ရောနှီးစက်တယ်လို့ထင်ပါလား။ဘယ်လိုသုံးသပ်ပါလဲရှင်။
အဲ့ဒီနေရာကိုရောက်ဖို့အတွက်လွတ်တော်နဲ့အစိုးရကနေပြီးတော့မှမြန်မာတပ်မတော်ကိုယင်ကြားဆိတ်မှုဆိုတဲ့ကဏ္ဍမှာတိုင်းရင်းသားအရေးနဲ့ပြည်သူအရေးကိုဒီလူသားချင်းစာနာမှုဆိုင်ရာကဏ္ဍကိုအလေးနက်ထားစေချင်ပါတယ်။ဥပမာဆိုလို့ရှိရင်လူသားချင်းစာနာမှုကိုဒီရန်ပုံငွေတိုးလာဖို့နိုင်ငံတကာကပံ့ပိုးမှုတွေတိုးလာဖို့နဲ့မြန်မာနိုင်ငံအစိုးရကနေလည်းပဲရန်ပုံငွေကိုလျာထားပြီးတော့မှအစိုးရဘတ်ဂျက်ထဲမှာလျာထားပြီးပံ့ပိုးဖို့အတွက်နံပါတ်1ကြောင်းဆိုချင်ပါတယ်။ဒုတိယတစ်ခုအနေနဲ့ကတော့ဒီရန်ဒီပံ့ပိုးမှုတွေတွာလာတဲ့လမ်းကြောင်းတွေကိုဖွင့်ပေးဖို့အမြန်ဆုံးဖွင့်ပေးဖို့အတွက်လိုအပ်ပါတယ်ရှင်။ဒါဟာအခုဒီအစိုးရရဲ့လက်ထက်မှာဒီပိတ်ဆို့မှုတွေကပိုများလာတဲ့အထူးသဖြင့်တနိုင်းလူဒေသမျိုးမှာဆိုလို့ရှိရင်လွတ်တော်အမကိုယ်တိုင်တောင်းဆိုနေတာကိုလည်းပဲအခုချိန်ထိဖွင့်ပေးတာမရှိဘူး။ဒါကြောင့်မို့တားဆီးမှုတွေကိုအမြန်ဆုံးဖွင့်ပေးဖို့လိုအပ်ပါတယ်။တတိယတစ်ခုအနေနဲ့ကတော့ဒီဒုက္ခတွေတိုက်ပွဲတွေကြားထဲမှာရောက်နေတဲ့အချိန်တွေမျိုးမှာတို့ရဲ့လုံခြုံရေးကိုညှာတာရောအဖြစ်နှစ်ဖက်တော်စစ်တပ်များကနေပြီးတော့မှဒီအငြင်းရန်ယွာသားတွေကိုထိခိုက်နှိမ့်တာမှုမရှိအောင်ဆောင်ရွက်ဖို့လိုအပ်ပါတယ်။ယွာပြည်မှာတိုက်ပွဲဖြစ်တဲ့ယွာထဲကိုမော်တာနဲ့လှမ်းပစ်တာမျိုးဝင်ရောက်ပစ်ခတ်တာမျိုးဆိုလို့ရှိရင်တော့ဒီဒုက္ခတွေမဟုတ်တဲ့တခြားသောယွာသားတွေမှာ IDD မဟုတ်တဲ့ဒေတာခံယွာသားတွေပါအင်မတန်မှနှိမ့်တာပြီးတော့ထွက်ပြေးရတယ်ဆိုတာကျမတို့ကဆုံးဒေတာမှာလွန်ခဲ့တဲ့15ရက်လောက်အတွင်းမှာကျမတို့လက်တွေ့နေရပြီးဖြစ်ပါတယ်။အဲ့တော့ဒါမျိုးတွေကိုမရှိဖို့အတွက်လိုအပ်ပါတယ်။နောက်တစ်ခုကတော့ဒီတိုက်ပွဲဖြစ်ပွားရာပဋိပက္ခဖြစ်ပွားရာနေမင်းအတွင်းမှာဒီရာဇဝမှုကျူးလွန်တဲ့အခါမှာရာဇဝမှုလိုကင်တွယ်ပြီးတော့မှအယက်သားခုံရုံးထဲမှာဖြေရှင်းစေချင်ပါတယ်။အခုချိန်မျိုးမှာတော့ဒီလိုမျိုး crime against humanity အပါအဝင်ပြီးလို့ရှိရင်တော့ဒီအမျိုးသမီးများကိုအကြမ်းဖက်မှုများတွေဟာလွတ်မြောက်နေစေဒီအများကြီးရှိနေပါတယ်။အရေးယူမှုမရှိတဲ့အခါထပ်မံကျူးလွန်မှုအတွက်လည်းပဲပံ့ပိုးပေးလို့အားပေးလို့ဖြစ်နေတာဖြစ်တဲ့ကြတာမလို့ဒီသူ့အရေးကိုအဦးစားပေးပြီးတော့မှဒီအရာမျိုးကိုချီချီရောက်ရောက်ကင်တွယ်ဖြေရှင်းစေချင်ပါတယ်ရှင်။
ဟုတ်ကဲ့ရှင်ဟုတ်ကဲ့ကျေးဇူးတင်ပါတယ်မခွန်ကြရဲ့အချိန်လေးနဲ့နဲနေလို့ပါဒီမခွန်ကြပြောသွားတဲ့အထင်မှာတော့ဟိုအရက်သားတွေကိုများဟိုစားလုံးဝထိခိုက်မှုမရှိအောင်အထူးသတိထားပေးဖို့ရဲ့တောင်ပြတရားဥပဒေနဲ့ပြန်ပြီးတော့ဖြည့်ရှင်းပေးဖို့ရဲ့အချက်တွေပါပါတယ်ဒီမှာဥကွန်ဆန်ကိုမေးချင်ပါတယ်ဟိုဘာများအဓိကဟိုဒီဘက်ကနေပြီးတော့ဟိုမြင်နေရတာရှိပါလဲရှင်ဘာများအဓိကလိုအပ်ချက်လို့ထင်ပါလဲခက်တူတူလေးဖြည့်ပေးပါနော
်ဟုတ်ကဲ့ခုနပြောလို့ဒီလက်နက်ကင်နှစ်ဖက်စုံလက်နက်ကင်ကားမှာဖြစ်နေတဲ့ဟာတွေကအရင်စလို့ရတဲ့ဟာတွေဥပမာဒီလိုဒုက္ခတွေကိုကုညီရတဲ့ဟာကိုနိုင်ငံရေးလက်နက်တစ်ဖွဲ့အတုံးမချဘူးလေအဲ့လိုပိတ်ဆို့တာမျိုးမလုပ်ဘူးပေါ့နော်နောက်တစ်ခုကဒီဟာဝင်ရောအဲ့လိုအဲဒီလိုလူရက်မှုတော့ဖျားချောင်းဝင်ဒီဖျားချောင်းဒီအလူပုံးတွေရိုက်ခွဲတာတော့အဲ့လိုမဖြစ်တာနေပြီးတော့စရရင်တော့တော်တော်ကောင်းပါပါနောက်အစိုးရနေပြီးတော့နိုင်ငံသားသွားတဲ့ဖြစ်ဖြစ်ပဲမှာဖြစ်ဖြစ်ပေါ့နော်အခုဒီကုညီမှုထောက်ပံ့မှုနဲ့ပတ်သက်မှာအဲပြောပို့ပြောဖို့အတွက်ကျွန်တော်တောင်းဆိုပါတယ်ပို့
ပြီးတော့တောင်းဖို့ပေါ့နော်နိုင်ငံတကာရဲ့အကူအညီပို့ပြီးတော့တောင်းဖို့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ဟိုဥစော်ချက်ကြီးဥစော်ချက်အနေနဲ့ကရောဒီဟိုဒီဒုက္ခတဲ့ပြဿနာရေရှည်ပြည့်လေကြီးဘသူကအဓိကလှုပ်ပေးနိုင်မယ်လို့ထင်ပါလဲဘာပြောချင်ပါလဲအဲ့လှုပ်ပေးနိုင်မယ်သူ
哦 okay ကျွန်တော်အမြင်ကတော့ဒီလိုပါအမရေဟိုဘောကျွန်တော်တို့တိုင်းရင်းသားဒေသတွေမှာအခုဒီဖြစ်ချင်းတိုက်ပွဲကျင်းပြင်းတဲ့ဒီကြံပေးကျွန်တော်တို့တိုင်းရင်းသားတွေကိုလောလောလတ်လတ်ကျွန်တော်တို့ IDP တွေထိခိုက်ရနေတာမဟုတ်ပါဘူးအရင်ကျွန်တော်တို့စိုက်ပွဲကြံဖြစ်နေတယ်ကျွန်တော်တို့တိုင်းရင်းသားတွေဘဝက IDP တတာပဲကျွန်တော်တို့နေခဲ့ရတာ
ဟုတ်ကဲ့ရှင်ဦးဇော်ချက်ကတော့ဒီဟိုတက်မတော်အဓိကလို့ပြောသွားပါရတာသူ့ရဲ့တုံးသက်ချက်ဖြစ်ပါရဲ့เนาะဆိုတော့ဒီမှာဇာမနီဆိုတဲ့သောရရှင်တယောက်ရေးထားတာလေးနဲ့ပဲညီကောင်းချုပ်ချင်ပါတယ်ပြည်တွင်းငယ်ငယ်ရရှိပါမလားဆိုတာအစိုးရတည့်ရဲ့အထက်မှာပဲတာဝန်ရှိတာမဟုတ်ပါဘူးတဲ့ပြည်သူအားလုံးပါမှာလဲတာဝန်ကိုယ်စီရှိပါတယ်တက်ဆိုင်ရာတာဝန်ရှိသူတွေနဲ့ညှိနှိုင်းပြီး
အခုကြားခဲ့ကြတာကတော့မအေးတနာကျော်တင်ဆက်ထားတဲ့တရိုက်လီလိုင်းဆွေးနွေးခန်းမှာ PO မြန်မာပိုင်းကအပတ်စဉ်အင်္ဂါနဲ့စနေညတွေမှာတရိုက်လီလိုင်းဆွေးနွေးခန်းတွေကိုအသစ်ထုတ်လွှင့်နေပါတယ်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင
် PO မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။TVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ထိမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုလည်းကြည့်ရှုအားပေးကြပါအောင်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကုကြကျော်သိန်းကပြောပြပေးပါအောင
်။ Texas ပြည်နယ် Rockport မြို့ကိုတောင်ကျန်နေညာက Harvey Hurricane မုန်တိုင်းဝင်တိုက်သွားပြီးတဲ့နောက်လူတယောက်တည်းမနေသေးဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရုပ်သံသတင်းတွေမှာတော့လူ12ယောက်ကနေပြီးတော့14ယောက်ထိဒဏ်ရာရတယ်လို့လည်းပြောနေကြပါတယ်။ Harvey Hurricane မုန်တိုင်းဟာအခုတော့အပူပိုင်းမုန်တိုင်းတစ်ခုဖြစ်သွားပါပြီ။ကုန်းနှမိုင်းကမုန်တိုင်းဝင်သွားပြီးတဲ့နောက်သေဆုံးသူရဲ့အလောင်းကိုတွေ့ခဲ့ရတာလို့မြို့တော်ဝန် CJ Works ကစနေနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။သေဆုံးသူဘယ်သူပဲဝါဆိုတာသူကမပြောပေမဲ့အိမ်မီးလောင်တာနဲ့ဆက်ဆက်ပြီးသေဆုံးတာလို့ပြောပါတယ်။မုန်တိုင်းဟာကုန်းနှမိုင်းကိုဝင်သွားပြီးအပူပိုင်းမုန်တိုင်းအဖြစ်အဆင့်လျှော့ချလိုက်ပြီးဖြစ်ပေမဲ့နောက်ထပ်သေဆုံးသူတွေတွေ့လာဖို့မျှော်လင့်ထားတယ်လို့ Texas ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေကိုဂျမ်ဖက်နီလန်လူနဲ့ဖြည့်ရှင်းလို့မရနိုင်ဘူးလို့တူရကီနိုင်ငံကပြောပြီးကြာသပတေးညပိုင်းမှာစဖြစ်ခဲ့တဲ့အဂျမ်ဖက်တိုက်ခိုက်မှုတွေကိုပြစ်တင်ရှုတ်ချလိုက်ပါတယ်။တူရကီနိုင်ငံသားရဲ့ဌာနရဲ့စင်နေနေထုတ်ပြန်ချက်တစ်ခုထဲမှာအဲ့ဒီလိုပြစ်တင်ရှုတ်ချထားတာပါ။တိုက်ခိုက်မှုတွေကြောင့်ဆိုးရိမ်တဲ့အကြောင်းနဲ့နောက်ထပ်လူသားပေးဒုက္ခဆိုင်ရာအချက်တည်းစီဥတီသွားစေနိုင်တဲ့တင်ပေါ်မှုတွေပိုတိုးလာစေမဲ့လူရမျိုးတွေကိုရှောင်ရှားဖို့လည်းမြန်မာအစိုးရကိုတိုက်တွန်းထားပါတယ်။လူ့သမဂ္ဂတွင်မှုကြောင့်ဟောင်ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်ဆိုင်ရာအကြံပေးကော်မရှင်ရဲ့အစီရင်ခံစာထုတ်ပြန်တဲ့အချိန်မှာအခုလိုတိုက်ခိုက်မှုတွေဖြစ်လာတဲ့ပေါ်ဝန်းနေမိတဲ့အကြောင်းလဲတူရကီနိုင်ငံသားရေးဌာနကပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းအမေရိကန်ပြည်ထောင်နဲ့ကုလသမဂ္ဂတို့ကပြစ်တင်ရှုတ်ချထားကြပါတယ်။လက်ရှိအချိန်ထိတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေတည်ငြိမ်မှုမရှိသေးဘဲဒေသခံတွေကြောင့်စိုးရိမ်ထိတ်လန့်နေကြဆဲပါ။အိန္ဒိယနိုင်ငံမြောက်ပိုင်းမှာဘာသာရေးကိန်းကောင်ဆောင်ကုရုဂျီတူကသူ့ကိုကြီးညိုသူမျိုးသမီးနှစ်ဦးကိုအာဓမ္မပြုခြင်းမှုနဲ့တရားရုံးကပြစ်မှုထင်ရှားကြောင်းစီရင်လိုက်ပြီးတဲ့နောက်အဓိကယုံနေဖြစ်ပြီးသေဆုံးသူ36ဦးထိရှိသွားပြီလို့ရဲတပ်ဖွဲ့ကပြောပါတယ်။အိန္ဒိယမြောက်ပိုင်းမှာအဲ့ဒီအကြမ်းဖက်ကန့်ကွက်မှုတွေကြောင့်ဒဏ်ရာသူပေါင်းလဲ290နီးပါးရှိပြီဖြစ်ကြောင်းဟာရီယာနာပြည်နယ်ရဲချုပ် BS စန်ဒူးကပြောပါတယ်။လူအကြီးကအစိုးရဆောက်ဦးတွေနဲ့အစိုးရမော်တော်ယာဉ်တွေကိုဖျက်ဆီးပြီးရဲစခန်းတွေနဲ့ရုပ်တံတရင်သမားတွေကိုတိုက်ခိုက်ခဲ့ကြပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာစနေနေ့ကယာနဲ့ချီတဲ့လူအုပ်ကြီးတွေမြို့အာဏာပိုင်တွေကိုခွင့်ပြုချက်နဲ့လမ်းမော်ထွက်အစူဝေးပြီးအင်တာနက်လက်ခွင့်ကိုတောင်းဆိုခဲ့ကြပါတယ်။လူမှုအတိုင်းဝန်မျိုးစုံပါဝင်တဲ့ဆန္ဒပြသူတွေဟာအစိုးရဆန့်ကျင်ရေးပိုစတာတွေကင်ဆောင်ပြီးတော့ဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုကိုချကျော်သိန်းကညင်ညာပေးခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကမခွာညိုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darryl Smith ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲနဲ့ 9:00 ထိတစ်ချိန်ည 9:20 နာရီထိတစ်ချိန်လိုင်းဒိုမီတာ 16.25 တို့ကနေအသံလွှင့်သွင်းပေးသွားအောင်ပါ။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမှရှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနောင်လောပါ။
This program has come to you from the Voice of America, Washington.